Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာဒေါက်တာရှင်များရှင်လိုင်းချမ်းမြေကြပါစေ VOE American တန်မြန်မာပိုင်းအစီအစဉ်က2018ခုနှစ်ဇန်နဝါရီလ5ရက်တောက်ကြနေ့မနေ့ကအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီအဲလိုမီတာ30 40 48တူကနေဖမ်းယူနားဆင်နိုင်ရတယ်လို့ VOE ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voenews.com နဲ့ VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News တို့မှာလည်းအချိန်နဲ့တပြေးညီနားတော်တာဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆမိုးပြီပါခင်ဗျာအခုမနေ့ကအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနေ့ခင်ဗျာခင်ဗျာဒီကနေ့မနေ့ဖက်တဲ့နေ့ကိုဒေါက်ကင်မျိုးတဲ့နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါအီရန်နိုင်ငံကဆွေးနွေးဆန့်ကျင်ရေးစန္ဒပြသူတွေကိုအကူအညီမဲ့လို့အမေရိကန်ကကြာတာပြီးနေမှာပြောပါတယ်ပါကစ္စတန်ကိုပေးနေတဲ့စစ်ဖက်အကူအညီတွေကိုအမေရိကန်ကဆိုင်းငံလိုက်ပါပြီဘာသာရေးလူလောက်ခွင့်ဆိုင်ရာအထူးစိုးရိမ်ရတဲ့နိုင်ငံတွေစီးရင်ထဲမှာမြန်မာနိုင်ငံကိုအမေရိကန်ကထည့်သွင်းသတ်မှတ်လိုက်ပါတယ်ဒီတဲ့တွေပါဝင်တခြားနိုင်ငံကထိတ်တန့်တဲ့တွေကိုလည်းပြရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါခင်ဗျာသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
In accordance with the International Religious Freedom Act of 1998, the Secretary of State annually designates governments that have engaged in or tolerated
မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံကအထူးစိုးရိမ်ပွဲရကောင်းတဲ့နိုင်ငံတွေစီးရင်ထဲမှာပြန်လည်ထည့်သွင်းလိုက်ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးအခြေအနေလို့ရှိမလဲဆိုတော့အမေရိကန်နိုင်ငံဂျာယီဌာနရဲ့ပြောခွင့်ရသူကပြောဆိုသွားတာဖြစ်ပါတယ်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြရပါမယ်ရခိုင်ပြည်နယ်ရေးဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပေါ်စင်ခုံးမှုဖြစ်တယ်ဆိုပြီးတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကကြီးညာပြောဆိုလိုက်ပါတယ်။နောက်ပြီးတော့နိုင်ငံတကာသတင်းလွှာတွေနောက်ပိုင်းမှာလည်းအင်္ဂလိပ်စာသင်ခန်းစာနဲ့ကျန်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာစာတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ထရမြို့သက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။အီရန်ကဆန္ဒပြသူတွေကိုအကူအညီပေးမယ်လို့အမေရိကန်ပြည်ထောင်စုကကတိပေးလိုက်တယ်လို့လူ20ယောက်သေဆုံးပြီး1000ကျော်ဖမ်းခံခဲ့ရတဲ့နှိမ့်နှင်းဖြိုခွဲမှုတွေအီရန်တာဝန်ရှိသူတွေကိုပြစ်တင်ဝေဖန်လိုက်ပါတယ်။အရေးယူလို့ဆောင်နိုင်တဲ့တည်င်းချက်လက်တွေကိုအမေရိကန်အနေနဲ့ရှာဖွေသွားမှာဖြစ်ပြီးပြီးခဲ့တဲ့တည်င်းဘက်ကစတင်တဲ့ဆန္ဒပြပွဲကိုနှိမ့်နှင်းဖြိုခွဲမှုမှာတာဝန်ရှိသူတွေပေါ်တန်ခတ်အရေးယူမှုအစ်စ်တွေချမှတ်ဖို့လုပ်သွားမယ်လို့သမရအင်ပြည်တော်တာဝန်ရှိသူတူကကြာတာပေးနေမှာပြောပါတယ်။အမေရိကန်နိုင်ငံသားရဲ့ဌာနကလည်းဒီအတိုင်းကြည့်မနေဘူးလို့ပြောပါတယ်။ဆန္ဒပြသူတွေကိုဂျမ်ပတ်နှိမ့်နှင်းသူတွေစင်စာလုပ်ပိတ်ပင်သူတွေနဲ့အီရန်လူထုစီကနေခိုးယူသူတွေကိုအရေးယူဖို့အတွက်လုံဆောင်နိုင်တာတွေမိမိတို့မှာအများပြားရှိထားကြောင်းအီရန်စစ်အုပ်ရဲ့နှိမ့်နှင်းမှုကိုခံစားရသူတွေကိုတော့မေ့မထားပါဘူးလို့ပြောလိုက်ပါကြောင်းအမေရိကန်နိုင်ငံသားဌာနရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ
်။အမေရိကန်သမ္မတဒေါနယ်ထရန့်ရဲ့သမ္မတသက်တမ်းပထမနှစ်ထဲမှာကတောင်းကနင်းတွေဖြစ်နေတာကိုရေးသားထားတဲ့စာအုပ်ကိုလာမယ့်သတင်းပတ်ထဲမှာထုတ်ဝေတော့မှာဖြစ်ပြီးဒီစာအုပ်နဲ့ပတ်သက်ပြီးသတင်းထုတ်တွေရဲ့မေးမြန်းချက်တွေကိုသမ္မတအင်ဗျူပြောခွင့်ရဟာချက်တဲ့ပြင်းနေမှာလဲဒုတိယမြောက်အနေအဖြစ်နဲ့ဆက်ပြီးရှင်းနေရဆဲဖြစ်ပါတယ်။Fire and Theory စာအုပ်ဟာတန်ဖိုးမရှိတယ်လို့အလုတ်ဖြုတ်ခံရသူတယောက်ကငွေဖန်နှီးခြင်းလို့ရေးသားထုတ်ဝေတဲ့သဘောမျိုးဖြစ်ကြောင်းအင်ယူပြောခွင့်ရ Sarah Huckabee Sanders ကပုံဖော်ခဲ့ပြီးအလင်းညာရင်းနဲ့ပြည့်နေတဲ့စာအုပ်အတွက် American ပြည်သူအများစုကဂရုမစိုက်ဖို့များတယ်လို့ဆိုပါတယ်။အလုတ်ဖြုတ်ခံရတဲ့ Steve Bannon ဟာ2016နောက်ဆုံးလေးလပတ်တုန်းက Mr. Trump ရဲ့တမရမဲဆွဲပွဲမှာပါဝင်ခဲ့တယ်လို့ Mr. Trump တမရဖြစ်လာခဲ့ပြီးပထမ9လမှာတမရအင်ဗျူရဲ့နိုင်ငံရေးဗျူဟာမှုဖြစ်တဲ့တာဝန်ယူခဲ့သူပါ။ Bannon ရဲ့ပြောကြားချက်အတော်များများကိုစာရေးဆရာ Michael Cook ဖြင့်စာမျက်နှာ336ညနာပါစာအုပ်ထဲမှာကိုးကားထားပါတယ်။တမရရဲ့ရှေ့နေကတော့ဒီစာအုပ်မှာအသေးဖြစ်မှုတွေနဲ့စော်ကားမှုတွေပါနေတာမို့ Wolf နဲ့သူ့ရဲ့ထုတ်ဝေသူကုမ္ပဏီမထုတ်ဝေဖို့အတွက်တောင်းဆိုရင်ထုတ်ဝေမှုပိတ်ပင်မှုအတွက်နှီးလန့်နေရှာနေပါတယ်။ဒီစာအုပ်ကိုလာမယ့်အင်္ဂါနေ့မှာထုတ်ဖို့စီစဉ်ပေးမယ်စာအုပ်ဆိုင်တွေမှာလေးရချိုပြီးတောက်ကြံနေမှာရောက်မယ်လို့ Wolf ကပြောပါတယ်။ Bannon ကပြီးခဲ့တဲ့ညကပဲသူ့ကိုကြီးမြတ်တဲ့သူလို့ခေါ်ခဲ့ရမှု။သူဟာအပြောင်းလဲမြန်တယ်ဆိုတာမြန်တာကြောင့်တမရ Trump ကစက်တဘရီနေ့မှာပြောကြားလိုက်ပါတယ်။တမရ Trump ကတော့ဖွဲ့စည်းပုံဥပဒေကခွင့်ပေးထားတဲ့လွတ်လပ်စွာပြောဆိုရေးသားခွင့်ရှိတဲ့အတိုင်းဘသူ့ကိုမှပိတ်ပင်ဖို့သူမကြိုးစားဘူးလို့တမရ Interview ကပြောပါတယ်
။အမေရိကန်တောင်ကိုရီးယားနှစ်နိုင်ငံပူးတွဲစည်းရေးခြင်းမဲ့အစီအစဉ်ကိုတောင်ကိုရီးယားနိုင်ငံပျုံချန်းဒေသမှာကျင်းပမယ်။ဆောင်းရာသီအိုလံပစ်အားကစားပွဲတော်ပြီးတဲ့အထိဆိုင်းငံ့ထားဖို့ဆုံးဖြတ်လိုက်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ကြာတာပြည်နယ်ဆော်ပိုင်းကတယ်လီဖုန်းစကားပြောဆိုချိန်တွင်အခုလိုဆုံးဖြတ်လိုက်တာလို့တောင်ကိုရီးယားသမ္မတအိမ်ဂျာရောကပြောပါတယ်။အိုလံပစ်ပွဲနဲ့မိမိတို့စစ်ဖက်လေ့ကျင့်ခန်းကနေပြည်ပခံဖြစ်စေဖို့နှစ်နိုင်ငံကောင်းဆောင်တွေသဘောတူလိုက်ကြောင်းဒါကြောင့်အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေဟာအားကစားပွဲလုံခြုံရေးအပေါ်အာရုံစိုက်နေမှာဖြစ်ကြောင်းအမေရိကန်သမ္မတအင်ဂျီရောရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကတော့စီးရေးလေ့ကျင့်မှုကိုအခုလိုစတင်ထားလိုက်တာနဲ့ပတ်သက်ပြီးလက်တွေ့ဆောင်ရွက်ရတဲ့ကိစ္စရပ်တစ်ခုအဖြစ်ပဲခပ်ဖို့ထားပြီးတော့ဂျာတာဘီနီကသတင်းတော့တွေကိုပြောပါတယ်။ မလာ9ရက်ကနေ16ရက်နေ့ထိလုပ်မယ်။မတန်ဆွမ်းဥလန်းပြပေါ်တော့ပြီးရင်စီရေးလိချင်းမှုကိုပြန်စတင်မယ်လို့လည်းဝန်ကြီးမက်ဒစ်ကဆိုပါတယ်။သမရရဲ့ဆုံးဖြတ်ချက်နဲ့တောင်ကိုရီးယားအမေရိကန်မဟာမိတ်အတွေ့အကောင်းဆုံးအကျိုးစီးပွားပေါ်ကာကွယ်ရေးဌာနကထောက်ခံတဲ့အကြောင်းပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရကြီးရက်ပုံမှုကြီးရောဘတ်မန်နင်းကကြာသပတေးနေ့အစောပိုင်းမှာပြောပါတယ်။
အာဖဂန်တာလီဘန်နဲ့ဟာကန်နီအကြမ်းဖက်ခွင့်အဖွဲ့ရင်းနှင်းနှင်းနဲ့ပတ်သက်ပြီးပါကစ္စတန်ဘက်ကပြတ်ပြတ်သားသားမလုပ်မချမ်းအမေရိကန်ကပါကစ္စတန်စစ်တပ်အတွက်လုံခြုံရေးအကူအညီပေးမှုတွေကိုဆိုင်းငံ့လိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဟဲသန်နယူးယောက်ကကြာသပတေးနေ့မှာအကူအညီပေးမှုကိုဆိုင်းငံ့ကြောင်းအခုလိုကြေညာလိုက်ပြီးဒီအဖွဲ့ရင်းဟာဒေသတွေမှာမတိမငင်ဖြစ်အောင်လုပ်နေတယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေကပါပြစ်မှတ်တာတိုက်ခိုက်နေတယ်လို့အမေရိကန်ကသတ်မှတ်ကြောင်းပြောပါတယ်။ဒါပေမဲ့ထောက်ပံ့ငွေပမာဏဘယ်လောက်နဲ့ဘယ်လိုအကူအညီမျိုးဆိုင်းငံ့ကြောင်းအသေးစိတ်ကိုတော့မပြောပါဘူး။သမ္မတဒေါ်နယ်ထရန့်ရဲ့နှစ်တကူနေ့ Twitter ပြောကြားချက်တွေနောက်ပိုင်းအမေရိကန်ပြည်ထောင်စုကဘာလုပ်မလဲဆိုတာကိုခံမှန်းပြောဆိုနေကြတယ်လို့ပါကစ္စတန်မှာမရေရာမှုတွေနဲ့ကြောက်ကြမှုတွေတိုးလာနေပါတယ်။သမ္မတထရန့်ကပါကစ္စတန်အကြမ်းဖက်သမားတွေကိုခိုလုံခွင့်ပေးထားတယ်လို့အမေရိကန်ခေါင်းဆောင်တွေကအယူလုံနေတယ်လို့ဆက်ဆွဲပြီးပါကစ္စတန်ကိုပေးနေတဲ့အကူတွေဖျက်တောက်မယ်လို့ချိန်ချောင်းနေတာပါ။သမ္မတပြောကြားချက်တွေအတွက်ပါကစ္စတန်ဘက်ကအပြစ်တင်လိုက်ပြီးအာဖဂန်နစ္စတန်တည်ငြိမ်အောင်တဲ့အကြမ်းဖက်ဝါဒချိန်မုန်းရေးကိုအမေရိကန်နဲ့တူလက်တွဲလှုပ်ဆောင်မယ်ဆိုတဲ့သူတို့ကလေးကိုထပ်လောင်းပြောပါတယ်။ဒါပြန်အာဖဂန်နစ္စတန်မအောင်မြင်မှုတွေသူတို့နိုင်ငံကိုအမေရိကန်ကပြစ်တင်နေတယ်လို့လည်းပါကစ္စတန်ခေါင်းဆောင်တွေကအခိုင်အမာပြောကြားကြပါတယ
်။ UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500တို့ကနေထုံနေပေးနေပါတယ်ရှင
်။ဒီလိုတော့နေတော့ကြာနေမနေ့ဖက်တင်ပြဖို့ဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်ကနိုင်ငံ10ခုကိုဗဇိုင်းလူလက်ခွင့်ဆိုင်ရာအထူးစိုးရင်ရတဲ့နိုင်ငံတွေဖြစ်အမေရိကန်နိုင်ငံခြားရေးဌာနကကြာသပတေးနေ့မှာတက်မှတ်လိုက်ပါတယ်။တရုတ်၊အီရီထရီးယား၊အီရန်၊မြောက်ကိုရီးယား၊ဆူဒန်၊ဆော်ဒီအာရေဗီယား၊တာဂျီကစ္စတန်၊တာခ်မင်နစ္စတန်ဥဇဘက်ကစ္စတန်နိုင်ငံတွေနဲ့အတူမြန်မာနိုင်ငံကိုလည်းအဲ့လိုတက်မှတ်လိုက်တာပါ။2019ခုနှစ်ဧပြီလမှာနိုင်ငံတကာဘာသာရေးလက်ခွင့်ဆိုင်ရာအမေရိကန်ကော်မရှင် USCIRF ကထုတ်ပြန်တဲ့အစီအစဉ်စာပါအကြံပြုတင်ပြချက်အတိုင်းနိုင်ငံရေးဌာနကအခုလိုတက်မှတ်လိုက်တာဖြစ်ပါတယ်။ဘာသာရေးလက်ခွင့်ကိုကာကွယ်တာဟာညီညာရေးတည်ငြိမ်ရေးနဲ့တရားဝါပြောရေးတို့အတွက်အထူးအရေးပါကြောင်းအခုလိုတက်မှတ်လိုက်တာဟာသက်ဆိုင်ရာနိုင်ငံတွေမှာဘာသာရေးလက်ခွင့်အပေါ်လေးစားမှုတိုးတက်စေဖို့ရည်ရွယ်ကြောင်းနိုင်ငံရေးဌာနရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ဒီအကြောင်းသတင်းဆောင်မရှိဘူးသတင်းတွေအပြည့်ထုတ်လွှင့်မှုရှိပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာချက်သပရင်းညာကအာဖဂန်ရဲတွေလိုက်ပါလာတဲ့ရင်နှန်းကိုအသေးကံဘုံခွဲခဲ့တဲ့အတွက်အနည်းဆုံး15ဦးသေဆုံးရတယ်လို့အာဖဂန်ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်။ဆန္ဒပြသူတွေဟာကဘူးရဲစခန်းကိုမီးတင်ရှို့ခြင်းနဲ့ဆိုတဲ့သတင်းတွေကြောင့်အဲဒီစခန်းလုံခြုံရေးတဲ့ရဲတွေချက်ချင်းချထားပေးခဲ့တာပါ။ရဲတွေရောက်လာပြီးမကြခင်မှာပဲအသေးကံဘုံခွဲသမားကသူ့ကိုယ်သူဖောက်ခွဲပစ်ခဲ့တာဖြစ်ပါတယ်။တရားဝင်ဆောက်ထားတဲ့အရက်ဆိုင်တွေကိုရဲတွေကဖျက်ခဲ့တာနဲ့ပတ်သက်ပြီးဒေါသထွက်နေတာဖြစ်ကြောင်းကဘူးရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ IS အချမ်းဖက်အဖွဲ့ကတော့အခုလိုဖောက်ခွဲမှုကသူတို့လက်ချက်လို့ခြင်ညာပါတယ်။ကပူးမြို့တော်မှာမကြခင်သတင်းပတ်တွေအတွင်းအသေးကံဘုံဖောက်ခွဲမှုတွေထပ်တလဲလဲဖြစ်ပွားပါတယ်။ပြီးခဲ့တဲ့သတင်းပတ်ဘုံဖောက်ခွဲမှုမှာလူပေါင်း40ကျော်တေဆုံးပြီး90လောက်ဒဏ်ရာရပါတယ်။အသေးကံဘုံခွဲသမားဟာကပူးကရှီယာမွတ်စလင်တွေရဲ့ယဉ်ကျေးမှုစင်တာမှာသူ့ကိုယ်သူဘုံဖောက်ခွဲခဲ့တာဖြစ်ပြီးဒါဟာသူတို့လက်ချက်လို့ IS တွေကြော်ရကပြောပါတယ်
။အမေရိကန်ပြည်ထောင်စုအရှိတ်ဘက်ကံယူတဲ့ဒေသတွေမှာပြင်းထန်တဲ့နှင်းမုန်တိုင်းကြောက်ရွံ့နေပြီးနေရာတော်များများမှာနှင်းထုကြီးတွေကြောက်ရွံ့ထားတယ်လို့လေးပြင်းလဲတိုက်နေပါတယ်။မြောက်မြို့မှာမုန်တိုင်းအံတွေသတိပေးချက်ထုတ်ပြန်ထားပြီးဆိုးရွားတဲ့နှင်းမုန်တိုင်းကြောက်ရွံ့သလိုအခြေအနေမျိုးရှိနေတာကြောင့်ဖြစ်နိုင်ရင်ဒေသခံတွေအိမ်ထဲမှာနေကြဖို့မြို့တော်ဝန် Bill de Blasio ကနှိုးဆော်ထားပါတယ်။မြောက်မြို့ရဲ့တချို့နေရာတွေမှာနှင်းထုရှစ်လက်မှနေပါကြာထားပြီးပါပြီ။မြို့ရဲ့အဓိကလေဆိပ်တွေမှာလေရင်အဝင်ထွက်တွေကိုဆိုင်းငံ့ထားပြီးဖြစ်တယ်လို့မြောက်နယ်ကလျက်နယူးဂျာစီပြည်နယ်က New York လေဆိပ်မှာတော့နှောင့်နှေးတာတွေရှိနေပါတယ်။အရှိတ်ဘက်ကံယူရတဲ့လျှောက်လေရင်ခီးစဉ်ထောင်ပေါင်းများစွာအဆင်ပြေဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်ကနေမြောက်ဖက်အစွန်ဆုံးမိန်းပြည်နယ်ထိမုန်တိုင်းရက်ခတ်တဲ့တံကိုခံနေကြပါတယ်။မြောက်ကာရိုလိုင်းနားပြည်နယ်မှာနှင်းတော်တဲ့ကားလမ်းချော်သွားတာကြောင့်လူ၂ယောက်သေဆုံးပါတယ်။မက်ဆာချူးဆက်ပြည်နယ်ရှေ့ပိုင်းနဲ့ရိုးဒ်အိုင်လန်ပြည်နယ်တွေမှာလည်းမုန်တိုင်းတံကိုအဆိုးအဝါဆုံးခံစားနေကြပါတယ်။တချို့အချိန်တွေမှာတနာယီကို၃လက်မနီးပါးနှင်းကြတာကြောင့်နေရာတချို့မှာနှင်းတု18လက်မကျော်အထိရောက်သွားနိုင်ပါတယ်။အမေရိကန်နဲ့အိမ်နီးချင်းကနေဒါနိုင်ငံမှာလည်းနှင်းမုန်တိုင်းရက်ခတ်တဲ့တံကိုခံနေကြပါတယ်။စံချိန်တင်လောက်အောင်အပူချိန်ကျသွားတာကြောင့်အမေရိကန်နဲ့ကနေဒါနိုင်ငံသားကနာမည်ကျော်နိုင်ဂရာရေကွန်ကြီးမှာတစိတ်တပိုင်းရေခဲနေပါတယ်။ဗိုလ်ဒူးနေကစတဲ့နှင်းမုန်တိုင်းနဲ့ဆိုးရွားတဲ့အခြေအနေတွေဟာအနည်းဆုံးတောက်ကြံနေမနှစ်ပိုင်းထိတော့ဆက်ရှိနေတယ်လို့ခန့်မှန်းထားပါတယ်။
ဒီမှာနိုင်ငံကိုပီဟင်ကကရဲရီဟာကမ္ဘာဈေးကြီးဆုံးအရက်ပလင်းကြီးပျောက်မှုကြီးကိုစုံစမ်းနေကြပါတယ်အခုခါရဘော့ကအရက်ပလင်းဟာအမေရိကန်ဒေါ်လာ CCTV video ကိုရဲ့ဘာဆိုင်ရှင်ဘရိုင်းအင်ဘတ်ကအေပီသတင်းကိုပြပါတယ်။နောက်ပျောက်ဆုံးသွားတဲ့ရက်ဆိုဘော့တစ်အရက်ပလင်းဟာရွှေနဲ့ငွေ3ကီလိုဂရမ်600တမ6ပေါင်စီနဲ့လုထားတာဖြစ်ပြီးအဖုံးမှာစိမ့်စီထားတယ်လို့ဒိမတ်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒီအရက်ဘာမှာဘော့ကပလင်းမောင်းထောက်နေရရှိပါတယ်။ပျောက်သွားတဲ့ပလင်းကတော့ရုရှားလုပ်ငန်းရှင်တဦးစီကငှားထားတာဖြစ်ပြီးအာမခံနဲ့မထား
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုခုချောချောသိနေဒုက္ခမျိုးသက်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်အခုချိန်ကစပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်ရခိုင်ပြည်နယ်မြောက်ပိုင်းပြဿနာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပေါ်စိန်ခေါ်မှုဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်လပ်ရေးနေ့ကြီးညာချက်မှာထည့်သွင်းပြီးတော့ကြီးညာလိုက်ပါတယ်ဒီပြင်ကုလသမဂ္ဂနဲ့နိုင်ငံကြီးတချို့ကမြန်မာနိုင်ငံပေါ်ရန်ညှိုးထားတိုက်ခိုက်မှုတွေပိတ်ဆို့မှုတွေကိုအမှန်တရားနဲ့လက်တွေ့ဆောင်ရွက်ချက်တွေနဲ့သာတုံ့ပြန်သွားမယ်လို့လည်းပြောဆိုလိုက်ပါတယ်ဒီသတင်းကို VOE သတင်းတော့မတ်မီခသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
ဒီကနေ့ရန်ကုန်မြို့ပါတီဌာနချုပ်မှာကျင်းပတဲ့ည80ပြည့်လွတ်လပ်ရေးနေ့အခမ်းအနားမှာထုတ်ပြန်ကြေညာခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မြောက်ပိုင်းအရေးဟာမြန်မာတိုင်းနိုင်ငံလုံးရဲ့အရေးဖြစ်တယ်လို့လည်းဆိုလိုက်ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းအရေးဒီမြန်မာနိုင်ငံတိုင်းနိုင်ငံလုံး၏အရေးဖြစ်တယ်လို့ရခိုင်အမျိုးသားများ၏အရေးဒီလည်းမြန်မာတစ်မျိုးသားလုံး၏အရေးဖြစ်ပါသည်ရခိုင်ပြည်နယ်မြောက်ပိုင်းပြည်ထောင်စုမြန်မာနိုင်ငံ၏အမျိုးသားဒုံတိခါနှင့်အမျိုးသားအချုပ်အခြာအာဏာပေါ်စိတ်ခွာမှုဖြစ်ပါသည်။ကမ္ဘာ့ကုလသမဂ္ဂအဖွဲ့အစည်းအချို့နှင့်နိုင်ငံ၏အချို့၏မြန်မာနိုင်ငံပေါ်မျိုးတူရပ်ပမာတိုက်ခိုက်နေမှုများနှင့်ပိတ်ဆို့အရေးယူမှုအချို့အားမြန်မာနိုင်ငံသည်တုံ့လွတ်မှုမရှိဘဲသက္ကရိအမှန်တရားနှင့်လက်တွေ့ဆောင်ရွက်မှုများကိုတက်သေးသာတုံ့ပြန်လျက်ရှိပါသည်
။ဒီတင်ညာချက်ကိုပါတီရဲ့ဗဟိုကော်မတီဝင်မုံရအောင်ရှင်ကဖတ်ကြားခဲ့တာဖြစ်ပါတယ် NLD ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့အတွင်းရေးမှုအဖွဲ့ဝင်ဦးညံဝင်းကတော့ဒီရခိုင်အရေးဟာပါတီအတွက်ကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်တယ်လို့ဆိုလိုက်ပြီးမြန်မာနိုင်ငံမှာဧည့်သည်အနေနဲ့လာရောက်နေထိုင်သူတွေအနေနဲ့အချုပ်အခြာအာဏာကိုထိပါခွင့်မရှိသလိုဥပဒေတွေကိုလည်းလေးစားလိုက်နာကြဖို့လိုတယ်လို့လည်းအခမ်းအနားမှာပြောဆိုလိုက်ပါတယ
်အချုပ်အခြာအာဏာကိုထိပါပြီးနေထိုင်တာကိုကျွန်တော်တို့ခွင့်ပြုလို့မရပါဘူးကျွန်တော်တို့ဧည့်သည်အဖြစ်လာတဲ့ပုဂ္ဂိုလ်တွေဟာမြန်မာနိုင်ငံရဲ့ဥပဒေတွေကိုလေးစားရမယ်။မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုလေးစားရမယ်။အချုပ်အခြာအာဏာကိုဘယ်လိုကျင့်သုံးမလဲဆိုတာကျွန်တော်တို့အစိုးရဖွဲ့ရဲ့အလုပ်ပါ။နောက်ပြင်ပကဝင်ရောက်ဆက်ဖက်ပြောဆိုခွင့်မရှိပါဘူး။ဒါကြောင့်ကျွန်တော်တို့လွတ်လပ်ရေးတည်ထောင်ခိုင်မြဲဖို့ကျွန်တော်တို့ရဲ့အချုပ်အခြာအာဏာတည်ထောင်ခိုင်မြဲဖို့အားလုံးညီညီညာညာဝိုင်းဝန်းကြိုးပမ်းကြဖို့အခါသမယဖြစ်ကြအောင်ပြောကြရင်ဒီကိုချုပ်ပ
ါလက်လုံးမှာတော့ရခိုင်အရေးနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေကပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာ NLD ပါတီဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်ရခိုင်အရေး NLD ပါတီအစိုးရရဲ့ကင်တွယ်မှုနဲ့ပတ်သက်လို့နိုင်ငံရေးလေးလာတုံ့သက်သူဦးမောင်မောင်ဆိုကတော့အခုလိုတုံ့သက်သွားပါတယ
်ဝေဖန်မှုတွေခြုံငင်းအောင်ဆိုလို့ရှိရင်တော့နိုင်ငံတကာလိုလားတော့အခြေအနေနဲ့ပတ်သက်ပြီးတော့သတင်းလလခွင့်ပေါ့အဲ့တော့ဒီနေ့ချင်းတွင်ကုလသမဂ္ဂသုံးဝန်လို့ဂျန်နယ်ဖွဲ့တွေရဲ့စစ်ဆေးမှုကိုမခံနိုင်ရင်တောင်မှအဲဒီဒေသတွေနဲ့ပတ်သက်တဲ့အခြေအနေမှနဲ့ပတ်သက်ပြီးတော့သတင်းလွတ်လပ်ခွင့်ပေးဖို့လိုအပ်တယ်လို့ထင်ပါတယ်။အဲဆိုနိုင်ငံတကာအနေနဲ့ပတ်သက်လာရင်တော့အစိုးရတရားဥပဒေဝန်ကြီးဌာနထုတ်ပြန်တာပဲဖြစ်ဖြစ်ကာဝေးဦးစီးကျုံးကဒီကျုံးကထုတ်ပြန်တာလောက်ကပဲဖြစ်ဖြစ်သူတို့ကတော့ဒါကိုလက်ခံတည်ပြုနိုင်နိုင်မှာမထင်ဘူးလေ။အဲ့ဒီအနေထားမှာကျွန်တော်တို့အနေနဲ့အများလက်ခံနိုင်တဲ့သတင်းဌာနတွေရဲ့လွတ်လပ်ခွင့်ကိုတော့ကျွန်တော်ပေးဖို့လိုပါတယ်။အဲ့ဒါဆိုရင်တော့နိုင်ငံတကာလက်ခံနိုင်တဲ့အခြေအနေတခုဖြစ်လာလိမ့်မယ်လို့ထင်ပါတယ
်။ဒီကနေ့လှုပ်တဲ့ NLD ပါတီကကျင်းပတဲ့လွတ်လပ်ရေးနဲ့အခမ်းအနားကို88မျိုးဆက်တွေဖိတ်ကြားထားတဲ့နိုင်ငံတကာတန်အမတ်တွေနဲ့လွတ်တော်ကိုယ်စားလှယ်တွေပါတီဝင်တွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်ရှင်
။မိခရဲ့သတင်းစာကိုနားဆင်ကြရတာပါ။မြန်မာအပအဝင်6နိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ကိုဆက်ပြီးတော့ဖိနှိပ်နေတဲ့အတွက်အမေရိကန်အစိုးရရဲ့ CPC လို့ခေါ်တဲ့ Country of Particular Concern
အထူးစိုးရိမ်မှုရနိုင်ငံစည်းနှင်းမှာပြန်ပြီးတော့ထည့်သွင်းသတ်မှတ်လိုက်တဲ့အကြောင်းအမေရိကန်နိုင်ငံသားဦးဝင်းကြီးရက်စ်တယ်လာဆန်ကဂျာတာဗရီနေမှာကြေညာလိုက်ပါတယ်။အခုလိုမြန်မာနိုင်ငံကိုCPCCM မှာပြန်ပြီးတော့ထည့်သွင်းခဲ့ပေမဲ့နိုင်ငံဆက်ဆံရေးအထူးထွေပြောင်းလဲစရာမရှိတဲ့အကြောင်းအမေရိကန်နိုင်ငံသားဦးဝင်းကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကဗီအိုကိုပြောပါတယ်။မိုက်အင In
accordance with the International Religious Freedom Act of 1998,
The Secretary of State annually designates
government.
I think the statement on Tuesday makes pretty clear, you know, sort of how we view our relationship with Burma.
ငမနိုင်ငံရဲ့အမေရိကန်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့အင်္ဂါနေ့တုန်းကအမေရိကန်နိုင်ငံသားဝန်ကြီးထုတ်ပြန်ခဲ့တဲ့မြန်မာလူလာရေးနေ့ကွန်ပျူတာလာမှာရှင်းရှင်းလင်းလင်းဖော်ပြထားပါတယ်။အခု
Protection of religious freedom is vital to peace, stability, and prosperity. These designations
are the
အခုလိုအမေရိကန်အစိုးရရဲ့ဆောင်ရွက်ချက်ဟာမှန်ကန်တင့်တော်ကြောင်းအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌ Republican Amendment Edward Rice ကလည်းကြိုဆိုလိုက်ပါတယ်။မနေ့ကြာသပတေးနေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာမြန်မာနိုင်ငံကိုအမေရိကန်အစိုးရရဲ့ CPC အထူးစိုးရိမ်ရာဇယ်နိုင်ငံစင်းနဲ့ပြန်ပြီးထည့်သွင်းတာဟာအထူးသဖြင့်မြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးစုလို တော်ရရှိများရှင်2018နှစ်သစ်အစမှာပဲရန်ကုန်မြို့နယ်မှာလူငယ်တအုပ်ကိုအုပ်စုနဲ့ရရကနေတိတ်ဆုံးခဲ့တဲ့အဖြစ်နဲ့ကြုံရပါတယ်ဒီလိုဝမ်းနည်းစရာဖြစ်ရမျိုးတွေမြန်မာနိုင်ငံမှာဘလောက်များများကြုံနေရပါလဲအကြီးတန်းတဲ့ဒီလိုဖြစ်ရမျိုးတွေကိုဘယ်လိုဟန့်တားနိုင်မလဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေနဲ့ပတ်သက်လို့တော်ရရှင်တွေရဲ့အထွေထွေတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်ရှိတဲ့ကပြောဆိုပါရစေ။
နေညတရားလီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရဆိုရင် VOE ကိုအချိန်ယူဆက်သွယ်ပါလို့ထပ်မံပြီးတော့တိုက်တွန်းပါရစေခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတွေကိုကြားကြပါမယ်။အီရန်နိုင်ငံမှာကုန်စည်နှုန်းတက်တာကိုမကြည်နက်တဲ့ဆန္ဒပြပွဲတွေကနေအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေဖြစ်ပြောင်းလဲသွားပြီးတဲ့နောက်လူမှုအခွင့်အရေးနဲ့လွတ်လပ်ခွင့်တွေပေါ်တင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့တရုတ်နိုင်ငံမှာဆိုရင်လည်းထိန်းချုပ်တာတွေကိုအဆုံးသတ်စေမဲ့အလားတူအုံကြွတာမျိုးဖြစ်လာဖို့တရုတ်တက်ကြွလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်။တရုတ်အနာဗိုင်းရေးကတော့အီရန်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့အွန်လိုင်းမှာပြောဆိုဆွေးနွေးတာတွေကိုခက်မြန်မြန်ပဲပိတ်ပင်ကန့်တတ်ပြီးတော့ထိန်းချုပ်လိုက်ပါတယ်။ Joyce Hong ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပါလိမ့်မယ်ခင်ဗျာ
။ဒီနေ့ကြက်ကြက်ထိန်းချုပ်ထားတဲ့အီရန်နိုင်ငံမှာအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေပေါ်လာပြီးတဲ့နောက်အလားတူအုံကြောင်းမှုမျိုးတရုတ်နိုင်ငံမှာလည်းဖြစ်လာပြီးပိတ်ပင်ကန့်တတ်မှုနဲ့အုပ်ချုပ်နေတာအဆုံးသတ်သွားနိုင်မလားဆိုတဲ့မျှော်လင့်ချက်မျိုးတွေတရုတ်ပြည်တွင်းပြည်ပကဒီမိုကရေစီရေးလိုလားသူတွေအကြားပေါ်ထွက်လာနေတာပါ။ဒီချိန်ထဲမှာပဲတရုတ်အာဏာပိုင်တွေကတော့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေအကြောင်းအွန်လိုင်းမှာဖော်ပြတာတွေကိုစင်စာလုပ်ထိန်းချုပ်လိုက်တယ်လို့ဆွေးနွေးပြောဆိုတာတွေကိုလည်းခက်မြန်မြန်ပဲကန့်သတ်လိုက်တာပါတရုတ်လူမှုအခွင့်အရေးတက်ကြွလှုပ်ရှားသူလည်းဖြစ်တရုတ်ကွန်မြူနစ်ပါတီကိုဝေဖန်ပြောဆိုတာမှာထင်ရှားသူတဦးလည်းဖြစ်တဲ့ဟူဂျာကအခုလိုပြောပါတယ
်嗯တက်ကဖွန်ဆီရွေ越來越高壓的話實際上是在加速人民的覺醒
ဆိုရရဲ့ဖိနှိပ်မှုပြင်းထန်လေးလေးဖိနှိပ်ခံရသူတွေရဲ့နှိုးကြတက်ကြွမှုကပိုပြီးတော့မြန်မြန်နဲ့အချိန်ကောင်းလာလေလေပါပဲ။အီရန်နိုင်ငံသားတွေဆန္ဒပြကန့်ကွက်ပုံနဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်တွေရဲ့ညှဉ်းချချက်အတိုင်းရဲကဖြိုခွဲပုံတွေဟာတရုတ်လူထုနဲ့ရဲတပ်ဖွဲ့အပေါ်တက်ရောက်မှုရှိပါလိမ့်မယ်
။တရုတ်ကွန်မြူနစ်ပါတီဟာပြည်တွင်းတည်ငြိမ်မှုကိုထိန်းသိမ်းတာမှာအသုံးချနိုင်တဲ့နိုင်ငံသားတွေကိုရဖို့ကမ္ဘာတခြားနေရာတွေကနိုင်ငံရေးမတူညီချင်းမှုတွေကိုစောင့်ကြည့်လေ့လာတယ်လို့သိထားကြတာပါ။အီရန်ဆန္ဒပြပွဲတွေနဲ့ပတ်သက်တဲ့သတင်းတွေအားလုံးကိုကွန်မြူနစ်ပါတီကပိတ်ပင်ထားပုံရတယ်လို့လူမှုကွန်ရက်မီဒီယာတွေမှာပြောဆိုကြတာတွေရှိပါတယ်။အွန်လိုင်းပေါ်မှာပြန်နေတဲ့ဝါဒဖြန့်ညွှန်ကြားချက်မိတ္တူတခုမှာအီရန်နိုင်ငံရဲ့ကြီးမားတဲ့ဖြစ်ရပ်တွေအကြောင်းထိန်းချုပ်မှုလုပ်ဖို့အသေးစိတ်ပြောထားပါတယ်။အီရန်ဒေါ်လာရေးနဲ့ပတ်သက်ပြီးအွန်လိုင်းမှာပြောဆိုသူတွေကိုအနီးကပ်စောင့်ကြည့်ဖို့ Cyber Space ရေးရယုံဟာအင်တာနက်ထိန်းချုပ်မှုကိုချက်ချင်းချမှတ်လိုက်ကြောင်းအင်တာနက်ချိတ်ဆက်မှုကိုပိတ်ပစ်တာ၊သက်ဆိုင်ရာမှတ်ချက်တွေရေးတင်တာ၊ထပ်ဖြန့်တာတွေကိုပိတ်ပင်ကန့်သတ်ပြီးဖန်စီထင်းထင်းတာလို့လှုပ်ဆောင်ချက်တွေကိုလိုအပ်တယ်လို့လှုပ်ဆောင်သွားမှာဖြစ်ကြောင်းညွှန်ကြားချက်မှာပြောထားပါတယ်။ရလက်ကတော့အီရန်ကိစ္စဟာ freewebo.com website မှာဗိုလ်ရူးနေနောက်ပိုင်းအထိဆိုရင်စင်စာလုခံရတဲ့အကြောင်းအရာတစ်ခုအဖြစ်ထိတ်ဆုံးကရှိနေပါတယ်။ဒါပေမဲ့လည်းပိတ်ပင်မှုမလုပ်ခင်မှာတရုတ်အစိုးရရဲ့နာမည်ဆိုးနဲ့ကြော်ကြားလာတဲ့မဟာ firewall ကိုကျော်ပြီးလှုပ်ရှားသူတွေနဲ့အွန်လိုင်းအသုံးပြုသူတွေဟာ social media တွေပေါ်မှာသူတို့သဘောထားတွေကိုပြောနိုင်ခဲ့ကြပါတယ်။ဒီပါတဲ့ဌာနအများပြားနဲ့ website တွေကိုကြည့်လို့မရအောင်အဲ့ဒီမဟာ firewall နဲ့တရုတ်မှာပိတ်ထားတာပါ2018ရဲ့ပထမဆုံးနေ့မှာအီရန်လူထုအောင်ပွဲခံရမယ်လို့တက်ကြွလှူရှားသူသတင်းတော်တူဖြစ်တဲ့ကောင်းယူက Twitter မှာရေးပါတယ်အီရန်ဆန္ဒပြပွဲတွေကနေသင်္ကန်းစာထုတ်ယူသူတွေလည်းရှိပါတယ်အီရန်ကအစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေကိုရှော့မတွက်ပါနဲ့အာဏာရှင်နဲ့တရုတ်ကွန်မြူနစ်ပါတီကိုဆန့်ကျင်အန်တုဖို့တရုတ်တွေအလားတူအုံကြွလာအောင်အီရန်ဆန္ဒပြပွဲတွေကတွန်းအားဖြစ်သွားနိုင်ပါတယ်လို့တရုတ်ပညာရှင်တူဖြစ်သူကောက်ဂျီကထွတ်တာမှာရေးပါတယ်။ကောက်ဂျီဟာ1989တီအမ်အန်လူရှားမှုဖြစ်ပြီးနောက်ပိုင်းထိုင်ဝမ်ကိုပြောင်းရွှေ့သွားသူပါ။ကောက်ရဲ့မှတ်ချက်အပေါ်တွန့်ပြန်တာတွေကတော့ရောထွေးနေပါတယ်။တရဲတစီတွေဟာညမောင်နဲ့မှာပဲကာကွယ်နိုင်ပါတယ်။တနေ့ကျရင်နေထွက်လာမှာပါလို့ကောက်နဲ့သဘောတူပုံကြသူတူကထွတ်တာမှာရေးပါတယ်။ဒါပေမဲ့တခြားတစ်ယောက်ကတော့တရုတ်မှာအစိုးရကစောင့်ကြည့်တယ်ဆိုတာတကယ်ဖြစ်နေတာပါလူအများပြားဟာအုံနောက်စေခံနေရတာပါနောက်ထပ်ငတ်မွခေါင်းပေါင်းမှုတစ်ခုကနေတော့မှတော်လန်ရေးဖြစ်မသွားနိုင်ပါဘူးလို့အစိုးမြင်သဘောရေးထားပါတယ်ဒီမတ်ချက်တွေနဲ့ပတ်သက်ပြီးဟူဂျာက
保持乐观同时积极的行动中国的变革
ကျွန်တော်အနေနဲ့ကအကောင်းမြင်ကြည့်ပြီးတော့လှုပ်ဆောင်မှုအဆင့်အင့်ဖြစ်နေုံပါပဲတရုတ်မှာအပြောင်းလဲဖြစ်ဖို့စောင့်နေလို့မရပါဘူးအပြောင်းလဲတွေဖြစ်ဖို့အတွက်စုပေါင်းလှုပ်ဆောင်ပြီးလိုအပ်တဲ့အကျိုးဆုံးမှုတွေကိုလုပ်ကြဖို့ပဲရှိပါတယ
်။အီရန်ဆန္ဒပြပွဲတွေကိုအမေရိကန်ကနောက်ကွယ်ကနေကြိုးကင်စီစဉ်တာလို့ရေးကြသူတွေလည်းရှိပါတယ်။နိုင်ငံပိုင် Global Times သတင်းစာမှာအီရန်နိုင်ငံဆိုင်ရာတရုတ်သံတမန်ကြီးအောင်ဟွာလီမင်းရေးတဲ့ဆောင်းပါးတစ်ပုဒ်မှာတော့အီရန်ဆန္ဒပြပွဲတွေဟာအမေရိကန်ဒါမှမဟုတ်တခြားအနောက်အင်အားကြီးနိုင်ငံတွေကကြိုးကင်စီစဉ်တဲ့နောက်ထပ်အယောင်ဒေါ်လာရေးဖြစ်တယ်ဆိုတဲ့အထောက်အထားမျိုးမတွေ့ရပါဘူးလို့ရေးထားပါတယ်။နိုင်ငံရေးစီးပွားရေးနဲ့လူမှုရေးဆိုင်ရာမကျေနပ်ချက်တွေကြောင့်အီရန်တွေဆန္ဒပြကြတာဖြစ်ပြီးသူတို့ရဲ့အနာဂတ်လမ်းကြောင်းကိုသူတို့ကိုယ်တိုင်ဆုံးဖြတ်ကြပါလိမ့်မယ်လို့တန်မန်ကြီးဟောင်းဟွာလီမင်းကရေးထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါတို့ရရှိမြတ်ခင်ဗျာန ဟောင်းကုံပြီးတော့နှစ်တက်ကူးခြင်းမျိုးမှာအများစုကကဘာပေါ်မှာဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်ပြီးတော့အလုပ်ရှုပ်နေကြတယ်လို့ပဲအာကာတာတိတ်ပံပညာရှင်တွေကလည်း2019ခုနှစ်အတွင်းအောင်မြင်မြင်နဲ့ဆုံးတက်လိုက်နိုင်တဲ့စီမံကိန်းတွေပေါ်တုံးတက်ရင်2080ခုနှစ်မှာလုတ်ဆောင်မဲ့ထူးခြားတဲ့စီမံကိန်းတွေနဲ့အလုပ်များနေရပါတယ်ဗျူရီသတင်းတော့ဂျော့ချ်ပူတစ်သတင်းလွှာကိုဒေါ်ခင်မြို့တက်
明的阿嘎达西门给你撒比表白的是那时候阿嘎达很能变过苏珊不对落点他的可是你花干死路台湾比聪比母是你主要不愿离路的嘛呗奥奥明明撇西被难给吧的他哈阿嘎达人的独霸端的呢格瓦米波卡波摩里是你主要拉里波吗没有西部吧都哈是你主要拉的身体的带弹马尼比拉不拉的身体的NCDS မှာရေရှာဖို့အပြင်စနေနဲ့ကြတဲ့ပရိဂျူတွေကိုနှစ်ပေါင်း20ကြာစူဇန်ပေးခဲ့ပါတယ်။သူ့ရဲ့တွေ့ရှိချက်တွေဟာနှိုင်းလို့မရနိုင်တော့ဘူးအဖိုးတန်တယ်လို့ကက်ဆီနီစူဇန်ရဲ့အဖွဲ့ခေါင်းဆောင်ကယ်ရလင်းပေါ်ကူကအရင်ကတည်းကပြောခဲ့တာပါ
I don't think you have to be a ring scientist to imagine what last night was.
မင်းများတွေ့ရှိချက်လိုမျိုးဆိုကျမတို့အတွက်ဘလောက်အဖိုးတန်တယ်ဆိုတာသိဖို့သိပ္ပံပညာရှင်တယောက်ဖြစ်ဖို့တောင်မလိုပါဘူး။တကယ့်ကိုဖော်မပြနိုင်လောက်အောင်ပါပဲ။တကယ်ကိုမယုံနိုင်စရာပါ
2018မှာထူးခြားတာတစ်ခုကဥရောပအာဂါဒစူဇန်ရဲ့အဖွဲ့ကနေလှစ်တန်လိုက်တဲ့ Sentinel 5 Precursor ဂျိုရုကတော့လေလူရဲ့ညဉ့်ဉန်းမှုကိုတိုင်းပြတာပါတဘာဝကြောင့်ရောလူတွေကြောင့်မှဖြစ်လာတဲ့ညဉ့်ဉန်းမှုဟာကျန်းမာရေးအတွက်ထိခိုက်နိုင်လောက်အောင်ဆိုးလာရင်လူလူကိုတရိပ်ပေးတယ်လို့ Airbus Defence and Space လေကြောင်းကုမ္ပဏီက Ralph Gordy ကပြောပါတယ
် It's about understanding the sources of
သမန္နနည်းနည်းပါပြီမဲ့လူတို့ကိုညဉ့်ဉန်းစေတဲ့ဓာတ်ငွေတွေဘယ်ကရလဲလူတွေဖန်တီးရတဲ့သဘာဝအရောက်ဖြစ်လာတာတွေနဲ့ဒီဓာတ်ငွေတွေဘယ်လိုဆက်ဆက်နေရဲဆိုတာကိုနားလည်အောင်လုပ်ပေးတာပ
ါအပီပီဆိုင်ရန်အာကာသစက္ကန့်မှာတော့ NASA အာကာသယာဉ်မှုတွေအာကာသရင်းလမ်းလျှောက်တာအကြိမ်200ရှိပါပြီအမျိုးသမီးအာကာသယာဉ်မှုပက်ဂီဝှချန်ကလည်းအမေရိကန်နိုင်ငံသားတွေအာကာသရင်းအကြာဆုံးနေတဲ့စံချိန်တက်ကိုတင်လိုက်ပါပြီကဘာမီဘောကတိတ်တန့်ပညာရှင်တွေကတော့2018အာကာသစူဇန်ရီအထူးစီစဉ်တွေနဲ့အလုပ်ရှုံနေကြပါတယ်ဒီထဲမှာဟိုးဝေးကဂျေဆင်စုတွေကအသက်ထပ်ပြီးတွေ့တဲ့ကဘာနဲ့ရွယ်တူဂျိုးတွေကိုစူးစမ်းနိုင်မဲ့ဂျိမ်းစ်ဝက်အနီးအောက်ရောင်ကြီးတုံးအာကာသမှန်ပြောင်းလဲပါတယ်လို့အစီအစဉ်မှုအဲရစ်စမစ်ကပြောပါတယ်
We'll use Webb to study the atmospheres of those planets to look and see what chemical constituents those atmospheres have.
ဒီဝက်မန်ကြောင့်လည်းအဲ့ဒီဂျိုရူးတွေရဲ့လေရူးတွေကိုကြည့်ပြီးအဲ့ဒီထဲမှာဘာဓာတုပစ္စည်းတွေရှိတယ်ဆိုတာလေ့လာမှာပါအဲ့ဒီမှာရေရှိလားအိုဇုန်လားရှိလားဆိုတာမျိုးပေါ့
ကမ္ဘာပတ်ပတ်လည်းမှာအာကာသအမှိုက်တွေတစ်နှစ်တခြားတိုးလာနေတယ်လို့ဒီနှစ်ထဲဂျာမနီကသိပ္ပံပညာရှင်တွေကသတိပေးနေတာမို့ဒီမှန်ပြောင်းအစ်စ်ကိုကမ္ဘာကနေကီလိုမီတာတသန်းခွဲလောက်ကွာမှာထားဖို့အတွက်အစီအစဉ်ဟာသိပ္ပံကောင်းတယ်လို့ဥရောပအာကာသသိပ္ပံအာကာသအမှိုက်ဌာနကHogan Crack ကပြောပါလေ
The energy contained in a 1 centimeter particle hitting a satellite at that velocity roughly corresponds to
1 centimeter ရှိတဲ့အာကာသအမှိုက်တစကဆက်တလိုက်ဂျိုရုတစ်ခုကိုသူ့ရွေးနေတဲ့အချိန်နဲ့လာပြီးမှန်မယ်ဆိုရင်အဲ့ဒီပြင်းအားကဘုံတစ်လုံးပေါက်ကွဲသလောက်ကိုများပါတယ
်အာကာသအမှိုက်တွေအခုထက်နည်းသွားစေဖို့သိပ္ပံပညာရှင်တွေကအကြံဉာဏ်တွေအများအပြားပေးနေကြပေမဲ့အခုထိတော့ဘယ်တစ်ခုကိုမှမရွေးရသေးပါဘူး
ဒေါက်ကင်မြို့တက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA American အတန်းရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်အပတ်စဉ်ကဏ္ဍတွေကိုကြားကြရမှာပါ VOA ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုကြတယ်တချင်းတောင်းကျင်ကြတယ်ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
နာနေရှာပါခင်ဗျာ VOAS ဇန်နဝါရီလ5ရက်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုပုံမှန်ထုတ်လွှင့်နေတဲ့အတန်လှိုင်းနေအပြင်လှိုင်းလက်မီတာ190 kHz 1505ပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မနေ့ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကျမ်းမာရေးခဏထုတ်လွှင့်နေအခါမှာဆိုရင်တော့
အဲ့တော့ဒီတယောက်ကဒီနှစ်သက်စာမှာအဘိဓိပ္ပာယ်ကျမ်းမာအောင်ဘယ်လိုနေတာခင်ကြမလဲဆိုတဲ့တာမိတ်ကံကျမ်းမာပုံ
ဟုတ်ကဲ့ဆရာ
ကျွန်တော်တို့ဆွေးနွေးကြည့်ပါလေကျမ
်းမာဒါကတော့ဆရာဝန်ကြီးဒေါက်တာမြတ်ဦးရဲ့ပြောပြချက်ဖြစ်ပါတယ်အဲ့ဒါနဲ့အတူနေဆက်ဒီတမှာအခြေစိုက်တဲ့တိုင်းရင်သတင်းတောက်တွေတင်ဆက်တဲ့သတင်းလွှာကိုလည်းမကြခင်မှာနားဆင်ကြဖို့ရှိပါတယ်အခုတော့အဲ့ဒါတွေထုတ်လွှင့်မပေးခင်မှာအရင်ဆုံးနားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်မှာအမေရိကန်အီဒီယန်အတုံးနှုံးအနေနဲ့ပတ်သက်ပြီးတော့ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီကိရမင်းတင်ပြမယ် idiom အသုံးက
sweat bullets
ဖြစ်ပါတယ်စာလုံးပေါင်းက s w e a t sweat ကဒီနေရာမှာ verb ကရိယာဖြစ်အသုံးပြုထားတာဖြစ်ပြီးချွေးထွက်တာလို့အဓိပ္ပာယ်ရပါတယ် b u l l e t s bullets ကကြီးစံတောက်တွေဆိုတော့စကပိုက်ခလုံးရဲ့ဓာတ်ရိုက်ဒီပ္ပာယ်ကချွေးထွက်ရမှာကြီးစံတောက်တွေထွက်တာပေါ့တကယ်လို့လေဒါဟာကျမတို့မြန်မာမှာချွေးသီးချွေးပေါက်တွေအတောင့်လိုက်ကြတယ်လို့တင်စားပြောဆိုလို့ရှိတာနဲ့ဆင်တူတယ်လို့ဆိုရမှာပါချွေးသီးချွေးပေါက်တွေကြတယ်ဇောကျူတွေပြန်နေဆိုရင်ဘာကြောင့်ဖြစ်နိုင်ပါ့မလဲစိတ်သိပ်ပြီးပူပန်လို့စိုးရင်ကြောင်းကြမှုကြီးလို့ကြောက်ရွံ့လွန်းလို့စသဖြင့်လို့ဖြစ်နိုင်တာပေါ့ဒါကြောင့် sweat bullets ရဲ့ idiom အသေးပဲကသိပ်စိုးရင်သိပ်ကြောက်ပြီးဇောကျွေးပြန်တာကိုဆိုလိုတာဖြစ်ပါတယ်ဒီတော့နေပတ်တဲ့လူ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် My daughter is going to sit for her medical entrance exam next week. So she's been sweating bullets all week.
ကျွန်တော်တမီးကဆေးကြောဝင်ကွင်းစာမေးပွဲနောက်တစ်နေ့မှမှဝင်ပြရမယ်လीဒါကြောင့်ခုတစ်ပတ်လုံးသူကကြောက်ပြီးတော့ဇောကျွေးတွေပြန်နေလीလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My daughter is going to sit for her medical entrance exam next week. So she's been sweating bullets all week.
တိတ်ကြောက်လို့တိတ်ဆိုးရင်လို့ဇောကျွေးပြန်နေဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Sweat bullets.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန်အီဒီယန်အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုကတော့အပတ်စဉ်ကျမ်းမာရေးခန္ဓာကိုထုတ်လွှင့်ပြပါတော့မယ်အခုနှစ်တစ်2018ခုနှစ်မှာနှစ်တစ်ခုစုဆောင်းအတိုင်းကျမ်းမာပျော်ရွှင်စွာနေနိုင်ဖို့ဘလို့နေထိုင်စားတောက်သင့်တယ်ဆိုတာကိုဒိဋ္ဌံချမှတ်ဖို့အရေးကြီးတယ်လို့ကျမ်းမာရေးပညာရှင်တွေကပြောဆိုကြပါတယ်အမေရိကန်နိုင်ငံယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကနေဒီချမှတ်တဲ့နှစ်တစ်ခုကျမ်းမာရေးအဓိဋ္ဌံ6ချက်ကိုအကြံပြုထားပါတယ်ဘာလို့ပြောလဲဒီကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကဆက်သွယ်ပြီးတော့မေးမြန်းတင်ပြထားပါတယ်နားဆင်ပါခင်ဗျာ
ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့နှစ်သစ်မှာပိုပျော်ရွှင်နိုင်ဖို့ပိုအောင်မြင်နိုင်ဖို့စီတောင်းတာတွေနဲ့အတူပိုကျန်းမာဖို့လည်းစီတောင်းပေးတာတွေကိုတွေ့ရပါတယ်ဆရာအဲ့ဒီခါကျတော့အခုလိုဒီဆူတောင်းပြေဖို့အတွက်ပေါ့နော်ပို့ပြီးတော့ကျန်းမာဖို့အဓိကဘာတွေဆောင်ဖို့ရှောင်ဖို့လိုတယ်ဆိုတာတွေကိုဒီနေ့အကြံပေးပြီးတော့ဆင်းနေပြပါလားဆရာကြီ
းဒီနှစ်တည်းနှစ်တည်းကြည့်ခင်ပါနော် Happy New Year Happy New Year လို့ဟောရတာပေါ့နော်အဲ့တော့ဒီကျန်းမာရေးနဲ့ပတ်သက်တဲ့လူတွေကတော့ဒါကို Happy New Year ပေါ့ကျန်းမာတဲ့ပျော်ရွှင်တဲ့နှစ်ပေါ့နော်အဲ့တော့လူတစ်ယောက်ကဒီနှစ်တည်းဆာမှာအဘိဓိပ္ပာယ်ကျမ်းမာအောင်ဘယ်လိုနေတာခင်ကြမလဲဆိုတဲ့တာမိတ်ကံကျမ်းမာပုံ
ဟုတ်ကဲ့ဆရာ
ကျွန်တော်တို့ဆွေးနွေးလေးရှိပါတယ်ကျမ်းမာအဲဒါလည်းဒီတစ်ပါးဒီနှစ်အတွက်မှာ ဆက်မခြင်းတက်ပြီးဘယ်လိုဝင်လာမလဲဆိုတဲ့သူတို့ချင်တဲ့ကျွန်တော်ဒီကိုထိုင်ဖို့ပေါ့အဲ့လိုမျိုးတော့ကျွန်တော်တို့သတ်မှတ်ချက်တွေရှိပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီကျမ်းမာအောင်နေထိုင်ဖို့အတွက်ဆိုလို့ရှိရင်ဆရာကြီးဘယ်အချက်တွေကိုအဓိကထားပြီးတော့ဆောင်ဖို့ရှောင်ဖို့လုပ်မလဲ
ဟုတ်ဒီ2018အတွက်ကျွန်တော်တို့အမေရိကန်နိုင်ငံ CDC လို့ခေါ်တဲ့ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဘုဌာနပေါ့နော်အဲ့ဒီကနေ2018ခုနှစ်အတွက်လူတွေကျမ်းမာအောင်နေထိုင်ဖို့ဆိုတော့သတ်မှတ်ချက်တနိခံပေါ့နော်တနိခံချရမှာဒီ resolution ချရတာပေါ့ဗျာဒါကြောင့်ဒါနဲ့ငါဒီနေ့တော့ပါဖြစ်ရမယ်အဲ့လိုမျိုးတော့ top set သတ်မှတ်တာဖြစ်ပါတယ်အဲ့တော့ပထမဦးဆုံးသတ်မှတ်ချက်ကလူကြီးကကိုယ်ကိုတမိုင်ဆစ်ဆီရမှာမေ့နေကြတယ်ပြီးတော့ဆစ်လိုက်လို့ရှိရင်လည်းရောဂါတွေကုလာရင်ဘယ်လိုလုပ်မလဲဆိုတော့ကြောက်လန့်တယ်အဲ့တော့ပထမဦးဆုံးကျွန်တော်တနိခံချရမှာကဒီနေ့2018ခုနှစ်ဦးမှာငါကတမိုင်ဆစ်ဆီရမယ် A1C ရေအကုန်လုံးဆီရမကဘူးဒါကျက်သွားတွေကိုလည်းဆီရမယ်လေရင်းကိုလည်းဆီရမယ်ပေါ့နော်အဲ့လိုသဘောလုံးကိုလက်မှတ်လေးလိုက်ကြည့်ပါဆိုတာမျိုးပေါ့နော်ကျမရဲ့ဆက်ဆက်ရလို့ရှိရင်ကိုယ်စီမှာဗာယောဂါများစောစီရောက်နေတယ်လေကိုယ်သိရတာပေါ့စောစီယောဂါကိုကုသနိုင်တယ်တကယ်လို့ယောဂါမရှိဘူးဆိုလဲကာကိုယ်စုတွေကျူးပြီးတခုထုတ်ထားလို့ရတယ်လေဒါက
ဟုတ်ကဲ့ဆရာကြီး
သုံးလို့ရမယ
်ဒီနေရာမှာခုနကဆရာပြောသလိုပဲဒီယောဂါတွေ့မှာကိုကြောက်လို့မစစ်ချင်တဲ့သူတွေကိုဆရာဘယ်လိုအကြံပေးချင်လဲ
တော်တော်များများကဒီဆရာဝန်တွေထဲမှာတော့ငါစစ်လိုက်လို့ရှိရင်ငါယောဂါပုံလိုက်ဒုက္ခပဲဆိုတာတကယ်ကယောဂါဆိုတာပထမဆုံးလူဉင်ခါမှာပြည့်လို့ရှိရင်ကုသတာအမှန်တွေ့ပါလေဒီကမှာစစ်လိုက်လို့ရောဂါမရှိရင်လည်းဥမာဒီပိုးဆက်လိုက်တဲ့အသေးအောင်ဒီပိုးမရှိရင်တော့ကာကွယ်ရေးထူထောင်လို့ရတာပေါ့ဒီလိုပဲကျန်နေတာရောဂါကာကွယ်ရေးဒါတွေကိုကြိုတင်ပြီးတော့သိထားရမယ်ခုနအခုဆိုရင်ကာကွယ်ရေးတွေအများကြီးပုံနေတယ်အခုဆိုစစ်တာအုံနောက်ရောက်ကာကွယ်ရေးကဘာလို့ဒီငောင်းရောဂါကာကွယ်ရေးတော့ကျန်နေရေးမရှိတဲ့အတွက်ကြောင့်နောက်ကျပြီးမှပြရလို့ရှိရင်သူ့တဲ့ကုသပြီးစီးတယ်လည်းများမယ်လူတွေကုခံရမယ်တော့ခုနကမကုသနိုင်တဲ့အဆင်ပြတ်သွားမှာပေါ့နော်ဆိုစီတွေးလို့လို့ပါမအဆင်ကြီးမှာတွေ့ရလို့ရှိရင်ဒါ fitting ကလာရမယ်တတားစီနေတာပေါ့အလုံးမကွဲနဲ့ကိုလေးသက်ခံပြီးမှကျွန်တော်ပြည့်ရအောင်လို့ဆိုရင်တော့လည်းအဲဒီကနေတော့ကြောက်ပါပြီ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဆောင်ရရှောင်ရအတိတ်အချက်တွေပေါ့နော
်ဒုတိယဆင်းကတော့ဒီလိမြန်နေစဉ်နေစဉ်လက်ဆီရမယ်ဆိုတာလက်ဆီတဲ့နေရာမှာဒီအများစုကအစာမစားရင်ကျွန်တော်အိမ်သားထွက်လာရင်ဒီအချိန်ကတော့ကျွန်တော်သတိထားမိတယ်ဒီနေ့ကျွန်တော်ကဒီကြားထဲမှာတွားလာနေတဲ့မစကားစီးနေတဲ့အပြင်မှာဆိုင်ကြီးမှာတွားလာနေတဲ့ကင်တွေနေတဲ့ကင်ကြီးနဲ့ကျွန်တော်ကမတော်တာနှခေါင်းကိုပုတ်မိတယ်မျက်စိကိုပုတ်မိတယ်အဲ့မှာကျွန်တော်တောင်းနေပြသူ့ကိုယောဂါတွေကူးကြပါနော်အဲ့လိုမျိုးဖြစ်လာတယ်အဲ့တော့ကျွန်တော်ကလက်ကိုပကြခဏသင်ကြအောင်စီးခြင်းအဖြစ်ယောဂါတော်တော်များများကိုကာဝယ်ပေးတယ်တက်ကြည့်ရတာမျက်စိကယောဂါအစပါနော်ကာဝယ်ထားနိုင်တယ်ဒါလက်စီးတဲ့ဆွဲနေမှာလည်းဒီစက်ပြန်တဲ့ရေနဲ့တော့အဓိကပေးကြတာပါနော်အဲ့တော့ခီးသွားတဲ့ခံမှုကြဆက်ပြားလွယ်လွယ်ပြရမယ်။အခုဆိုလို့ရှိရင်ကမျိုးလေးကိုအဆန်းဆက်နေတယ်ကလို့ခေါ်တာပါနော်။ဒီအရက်ပြန်ဖြတ်ထားတဲ့ဆက်ကလေးတွေ၊ညာချုပ်ဆိုလို့ရှိရင်ကညာအတွေးလေးတွေပေါ့နော်။အတွေးလေးနဲ့ကလည်းဘူးလေးတွေနဲ့ကလည်းတူတူအဲ့တော့အဲ့လိုမျိုးပိုးတန့်နေတဲ့ရစေးတဲ့စိညာလေးတွေကိုသူ့ရဲ့အိတ်ထဲမှာမိတ်ကပ်တွေနဲ့ဆန်းလေးတွေစောင့်ထားတယ်လို့ပဲထည့်တာ။လောကလက်မကြည့်နိုင်တဲ့ကာလမှာအဲ့တွေးလေးတွေနဲ့လက်ကိုပုတ်လိုက်မယ်။အရက်ပြန်လေးနဲ့ပုတ်လိုက်မယ်ဆိုရင်တော့ကျောက်ကတော့မင်းများကာဝယ်နိုင်တယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီပုံမှန်ဆေးစစ်တာနဲ့လက်ဆေးတာတွေအပြင်ပေါ့နော်နောက်ထပ်ရောအရေးတကြီးဆောင်ရွက်ရှာရင်လေ
တတိယဆင်းရဲဆုံးခဲ့တဲ့စာမှာငါကကြားမာတဲ့အစားအစာတွေပြီးသွားမယ်လို့အဲကြားမာတဲ့အစားအစာဆိုတာဒါလေးဆိုတော့အသားကြီးစားမာတဲ့ငါးရီနဲ့များစားမယ်အပြီးနဲ့အရွက်တွေပေါ့နော်ကျွန်တော်တို့ပုံမှန်တွေကတော်တော်များများကအချို့တွေအများစားတယ်အငန်းတွေအများစားတယ်အစီတွေအများစားတယ်အဲ့ဒီကနံပါတ်၁ကိုလိုရမှာကအစီရှော့စားတာအမှန်ရရှော့စားလာအချို့ရရှော့စားပါပေါ့နော်အဲ့ဒီမှာအများစုသတိထားမှာကစံကြုံကြောင်းအာလူပေါ့နော်ဒါကဘာဟိုက်တုတ်ကြီးစိတ်များများစားရင်လူရအဝရီလုံးလုံးလာတယ်အဲဒါမျိုးကိုရှော့ပြီးအပြီးအန်နဲ့အရွက်တွေငါးတွေဥတွေညီပဲတွေနော်ညာမျိုးကျက်ဥဒါမျိုးကိုအားရပြည့်သွားတဲ့စားစာလေးနော်ဒါဆိုးသေးတွေကျင်းတဲ့အစားစာလေးဒါတွေကိုကျွန်တော်ရှာဖွေပြီးတော့ကျန်းမာတဲ့အစားအဟာရတွေကိုကျက်လက်ဆက်ဆက်တွေညီဝဲပါလို့ပြောချင်တာ
ဟုတ်ကဲ့ဆရာတော့အခုလိုဒီအစားအစာပိုင်းအပြီးမှာအပေါက်ပိုင်းနဲ့ပတ်သက်လို့
ဒီ2018ခုနှစ်နှစ်စာပြီးဆိုရင်ဒါလေးကချာမှာကโอเคငါ့ရဲ့မကျမ်းပါတဲ့အပြုအမူတွေဖြစ်တဲ့စိတ်လေးတော့တွေကိုအခုလိုရက်ပလိုက်ပါ။အော်မျိုးရေးဆေးဝါးတော့တာရက်ပတ်တာ။နောက်ကုန်းစားတာဒါတွေကျွန်တော်တို့အရင်ဆုံးရှော့ဖို့ဒီပါ
။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအစားအသောက်ပြီးတဲ့အခါမှာဒီနေထိုင်လှုပ်ရှားမှုနဲ့ပတ်သက်လို့
အဲ့ဒါကတော့ကိုယ်နဲ့လှုပ်ရှားမှုတော့မင်းကြောင်လူတွေကဘာလို့ဆိုရင်ဒီနေ့ကားနဲ့ပွားရတယ်။နောက်ကွန်တက်ကြီးတော့ရှင်တက်လေးကားယူလိုက်စီးတယ်ပေါ့။အဲ့တော့လှုပ်ရှားမှုလေးကိုတော့ကျွန်တော်အနေနဲ့လုပ်ရပါမယ်။ဒီနေ့ကိုထွေးထွက်တဲ့လုပ်ငန်းတွေအနေနဲ့နိုင်ရွက်လိုက်တော့ဒီကမှ9ရက်လောက်လုပ်တဲ့ဆက်လုပ်တော့တယ်။ခက်ငယ်မှန်မှန်မှန်လေးလာထောက်တာပေါ့နော်။အဲ့တော့ဒီကဒီတက်လေးကားယူလိုက်စီးနေတာလေကားတွေလေးတက်သေးတာ။အိမ်မှာဒီနေ့ကားနဲ့ပဲသွားရတယ်။ကိုကားနဲ့ကိုသွားရင်အိမ်ရှိစာထိုးရပြီးအိမ်ကိုတက်တာနဲ့ဆိုင်ရင်ဒီကားလေးကိုကိုကအိမ်မရောက်ခင်ခက်လန်းလန်းလေးမှာရက်ထားပြီးလက်အိမ်ကိုလာချက်လာ။ဟောအဲ့လိုမျိုးကျွန်တော်ဒီအခုလောကတွေ့နေရတဲ့အမှားကြီးကဆိုးကျိုးတွေက ကိုယ်လည်းလှူရှာမှုနည်းလို့ဖြစ်လာတယ်အများကြီးတွေ့ရတယ်ကိုယ်လည်းလှူရှာခြင်းကြောင့်ကျွန်တော်တို့ကပြည်သူရောဂါတွေညော့သွားမယ်စီးပွားရောဂါတွေညော့သွားမယ်ဒါစိတ်လည်းကြည်နေတာပေါ့လေနော်အဲ့တော့ကျွန်တော်ကလည်းနှံ့သွားလာမယ်ကြက်သားတွေနှံ့လာမယ်ဆိုတဲ့အကျိုးအနေနဲ့ကျန်နေပါလေဒါကြောင့်ဒီနေ့အစမှာကျွန်တော်လုပ်ရမယ်လုပ်ငန်းတွေကကိုယ်လည်းလှူရှာမှုကိုလည်းနေ့စဉ်လုပ်တာဆိုတဲ့ကျွန်တော်စာရိတ်ခံတွေချနာဖို့လုပ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပုံမှန်ဆေးစစ်တာလက်ဆေးတာဒီကျန်မာတဲ့အစာအသောက်တွေကိုပဲမှီဝဲတာကျန်မာရေးထိခိုက်နိုင်တာတွေကိုရှောင်ရှားတာနောက်ဆက်လို့ရှာရှာနေဖို့လိုတာအဲ့ဒါအပြင်ရောဆရာကြီးနောက်ထပ်အရေးကြီးတာ
နောက်ထပ်အရေးကြီးတာကလူတွေကတည်ရေးဘောကသူ့ကိုအဲ့တော့အလုပ်တွေပြင်နေတယ်များတယ်ညတည်းထားလို့နေရတယ်မင်းဆက်ဖို့ဖားရတယ်အဲ့တော့ဒီကနေတော့အမေရိကန်ရောလာကခွေးပူဆန္ဒရကြံပေးထားတာကပစ်ဆက်အနာနေလို့ရလိုက်ကြတာလို့ပြောတာအဲ့တော့တနည်းကိုအနည်းဆုံးတော့၆နာရီတော့ပြည့်စင်တယ်ပေါ့လေဒီဘာပဲလို့လာကြတယ်ခင်ဗျာပြန်ပြီးတော့ပြန်ဖြစ်ရပါဘောနော်အဲဒီလိုလုပ်ချင်းအားဖြင့်ပြီးတော့ဆက်မယ်လက်တွေကိုဒီ2020ခုနှစ်ကမှဝင်လာပါလိမ့်မယ်လို့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်တိုင်းရင်သတင်းလွှာအစီအစဉ်ကိုအလှည့်ပေးအောင်ပါ BNI ဖွဲ့ဝင်နေကြာဒေတာသတင်းတော်တီစုစည်းတင်ပြထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရစေ
။မင်္ဂလာပါရှင်။ကျွန်မကအာမီပါ။စီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်စီရင်ဝင်ကြီးဦးမင်းအောင်ကိုရာထူးကလည်းရက်စဲဖို့ပြည်နယ်အရေးပေါ်လွှတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ရှမ်းပြည်နယ်မိုင်းရှုနယ်မိုင်းရဲမြို့နယ်ဘက်မှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတာနဲ့ရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲအကြိုပြုလို့ရေးအတွက်တပ်မတော်ကလည်းဟန့်တားနေတဲ့အကြောင်းတွေကိုကြားစမ်းရမှာပါ
။မကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်စီပင်ဝန်ကြီးဦးမင်းအောင်ကိုရထုကနေရက်စဲဖို့အတွက်ဇန်နဝါရီလ၂ရက်နေ့ကကျင်းပခဲ့တဲ့ရခိုင်ပြည်နယ်အရေးပေါ်လွတ်တော်အစည်းအဝေးမှာလွတ်တော်ကိုယ်စားလှယ်တွေမဲခွဲဆုံးဖြတ်ခဲ့ကြပါတယ်အစည်းအဝေးကိုလွတ်တော်ကိုယ်စားလှယ်၄၄ဦးတက်ရောက်ခဲ့ပြီးမဲခွဲဆုံးဖြတ်ရာမှာစီပင်ဝန်ကြီးဦးမင်းအောင်ကိုတာဝန်ကနေရက်စဲဖို့အတွက်ထောက်ခံမဲ38မဲကန့်ကွက်မဲ10မဲနဲ့ဆုံးဖြတ်ခဲ့ကြတာပါဦးမင်းအောင်ကိုရံပြဲတောင်ကုတ်ကြောက်တော်ကွာစစ်သွေးမျိုးတွေမှာဈေးတက်ဆောင်မဲ့ကိစ္စဗာဒလိတ်ချိတ်ကတို့စိတ်နဲ့မင်းပြကတို့စိတ်ကိစ္စတွေအပါအဝင်နိုင်ငံတော်ကမောင်တော်ခရိုင်အတွက်ချပေးတဲ့ဘဏ္ဍာငွေကိစ္စတွေမှာဥပဒေကပေးထားတဲ့တာဝန်ကိုကျေပြွန်စွာမထမ်းဆောင်နိုင်တဲ့အတွက်နိုင်ငံတော်နဲ့ပြည်သူတွေနှစ်နာစီလို့ဆွဆွဲပြီးတာဝန်ကနေရက်ဆိုင်ပေးဖို့လွတ်တော်ကိုယ်စားလှယ်18ဦးကလက်မှတ်ရေးထိုးပြီးလွန်ခဲ့တဲ့နိုဝင်ဘာလမှာဆွဆွဲပြစ်တင်ခဲ့ကြတာပါ။အဲ့ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးလွတ်တော်ဥက္ကဋ္ဌကအဖွဲ့ဝင်5ဦးပါတဲ့ကော်မတီတစ်ခုနဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတွေ့ရှိချက်တွေကိုဒီဇင်ဘာလ19ရက်နေ့မှာလွတ်တော်ဥက္ကဋ္ဌကိုတင်ပြခဲ့ပြီးနောက်မှာတော့အခုလိုတာဝန်ကရက်စဲဖို့မဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။ဦးမင်းအောင်ဟာ NLD အစိုးရလက်ထက်မှာပထမဆုံးတာဝန်ရက်စဲခံရတဲ့ဝန်ကြီးဖြစ်ပါတယ်။
2018ဇန်နဝါရီလ30ရက်နေ့ကရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်ဗရမယားဆွတ်ရှိရလွယ်ဆိုင်တောင်မှာရှိတဲ့ SSPP ကမြောက်ပိုင်းရှမ်းပြည်စစ်မတော်ရဲ့သက်စခန်းကိုအစိုးရသက်မတော်ရဲ့ပူပေါင်းစစ်ကြောင်းတွေကဝင်ရောက်တိုက်ခတ်ခဲ့တာကြောင့်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲမှာနှစ်ဖက်စစ်ကမှုအနေငယ်ရှိခဲ့တယ်လို့လည်း SSPP SSA ရာရှိတွေကပြောပါတယ်။အဲ့ဒီစခန်းကိုနောက်ဆုတ်ပေးဖို့အရှိလေဘန်တိုင်းတိုင်းမှုကနေညွန်ကြားချက်ပေးလာပေမဲ့လည်း SSPP ဘက်ကနေတန်လို့ဆုတ်ပေးမှုမရှိလို့နှစ်ဖက်စစ်ရင်အားထွေတင်ထားပြီးစိတ်မနေတဲ့အနေအထားမှာရှိနေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ31ရက်နေ့ကလည်းဒီပေါ်မြို့နဲ့မိုင်းရဲမြို့ရမ်းမှာရှိတဲ့ SSPP SSA ရဲ့နှံ့ရမ်းရွာဘင်းဖြတ်စခန်းကိုအစိုးရတမတော်ခမရသစ်လေးခုံကနေအလစ်ဝင်ရောက်တိုက်ခိုက်မိရှုဖျက်ဆီးမှုပြုလုပ်ခဲ့ပြီးတော့စခန်းနေလူ3ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ SSPP SSA ပြန်ရကြေးရာရှိကပြောပါတယ်။
Kayin Party, Tong Party, Bubang B, Kayin Amura Democratic Party, KNDP, Amine, Natal Sashes, and Awai Lama, Mapung Din Drama, Tipare, Kayin Party, Bouncy Yedra, Kayin Luturi, Lula Bimele, Leshi Achema, Kayin Pine Tega, Kayin Party, Liberty, and Ne, Kayin Democratic Party, KDP, Kayin Pine Democracy, Nem Pompio Dota Ye Party, KSDDP, Silong Yinu Kayin Amura Democratic Party, Sade, Party Tong Kukura, Bouncy Nadirelo, Kayin Party Kausang Riga, Piovare, Kayin Pine Apin, Yangong Dine, Eauri Dima, Kayin Party Chow Party, Shibime, Party Along Bouncy Napom of Ten Nine Dead Shinny, Shide Atwe, Bubang Sanyota Asina, Shinny Lelo, Kayin Pitu Party, KPP Atweyemu, Sauce Waga, Piovare.
မွန်ပြည်နယ်ကြိုက်သူမြို့နယ်စိန်စရမြို့မှာရှိတဲ့စစ်တောင်းစက်ကူစက်ယုံကအလို့ရဆိုင်ခံရတဲ့ဝန်ထမ်းနေရာကျော်တို့ဟာဇန်နဝါရီလ3ရက်နေ့မှာသုရိယကျင်စံသာဖော်ထုတ်ခဲ့ကြပါတယ်။ရွှေတန်လင်ဟိုင်းဝေးကုမ္ပဏီရဲ့ဂတိကဝတ်ပြတ်မှုပြည်နယ်စိုးရရဲ့ညှိနှိုင်းဆောင်ရွက်ပေးတာမရှိတဲ့အတွက်စီစဉ်မှာကိုရင်းလေးဒုံးကလည်းပထမကျင်စံသာဖော်ထုတ်ခဲ့ကြပြီးတော့အခုလိုသုရိ
ကျွန်တော်တို့နှစ်သက်မှာပူပျော်ရွှင်နိုင်ဖို့ပိုပြီးရွှေနိုင်ဖို့ကိုယ့်ရဲ့ကိစ္စကတ်ခဲ့ကြောင်းလက်ရှိမှာဝန်ထမ်းတွေဟာကိုဟာကိုရှာပွေစားတောင်းနေရတယ်လို့ဝန်ထမ်းတွေကပြောပါတယ်လက်ရှိမှာတော့ရွှေစံလင်းကုမ္ပဏီဟာလုပ်ငန်းတွေဆက်လက်ဆောင်ရွက်နိုင်ခြင်းမရှိတာရဲ့ဝန်ထမ်းတွေကိုလှဆင်လှစပေးနေရတယ်ကိုမသနိုင်တော့တဲ့အတွက်စက်ရုပ်ကိုပြန်လည်အပ်ဖို့ပြင်ဆင်ဆ
ဒီစီနေတဲ့မွန်ပြည်သူညီလာခံကိုမွန်ပြည်သက်ပါတီNMSPတက်ရောက်ဖို့အလားအလာအလွန်နှဲပါနေပြီးတက်မတက်ဆိုတာကိုတရားဝင်အကြောင်းကြားရနေဘူးလို့ပါတီဗဟိုကော်မတီတဦးကပြောပါတယ်အလားတူမွန်အမျိုးသားပါတီMNPကတော့အဲ့ဒီညီလာခံတက်ရောက်မှာမဟုတ်တယ်လို့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီAMDPကလည်းအဲ့ဒီညီလာခံကိုအတိအမှန်မပြုတ်ဘူးလို့ပါတီခေါက်ဆောင်တွေကပြောပါတယ်
မွန်ကိုစားပြုတ်ပါတီတရားပေါ်ထွန်းလာရေးအချက်တစ်ချက်ကိုပဲဦးတည်ပြီးဒီမွန်ပြည်သူညီလာခံကိုဂိုင်းပေါင်းစုံကမွန်တန်ကြော်တွေနဲ့တပ်တိပညာရှင်တွေပါဝင်တဲ့မွန်ပါတီပေါင်းစည်းညီညွတ်ရေးအဖွဲ့ကဦးစီးပြီးကျင်းပသွားမှာဖြစ်ပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါဇန်နဝါရီလလယ်မှာရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့မြောက်ပိုင်းရှမ်းပြည်တက်မတော်
အဲ့လိုမျိုးကွင်းစင်တွေ့ဆုံရမှာမြန်မာတက်မတော်ကနီးမျိုးစုံနဲ့လိုက်လံဟန်တားနေတဲ့အတွက်အစိုးရနဲ့တက်မတော်အပေါ်ဘလို့မြင်မိလဲလို့ RCSSSSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်ကိုဆိုင်းမင်းကနေတွေ့ဆုံမေးမြန်းရမှာအခုလို့စတင်ဖြေကြားပါတယ်။ပေါ်ကွန်မင်းခုပေါ်လားကန်မင်းခက်ခန်ငမ်းစင်မိကောဒီကိုရအစိုးရရောတက်မတော်ကရောလူထုကပါဒီကိစ္စပေါ်နားလည်သဘောပေါက်ရင်ဘာမှကြောက်စရာမလိ
ကျွန်တော်တို့ကနေလူသူနဲ့တွေ့ဆုံပွဲကိုလာရောက်ဟာတန်းတာတမတော်ဆိုကောင်းတဲ့လောက်ရတော့မဟုတ်ဘူးနှစ်ပေါင်း50 60တန်းကြီးကိုဆင်းချုပ်လာတာလက်တွေ့မှာသူတို့ကငြိမ်းချမ်းကြီးကိုမလူချင်ဘူးဆိုတာပြလိုက်တာပဲဟုတ်ကဲ့အခုလိုတမတော်ကဝင်ရောက်ဟန်တာတော့လူထုနဲ့တွေ့ဆုံရမှာလူလူလက်လက်မရှိဘူးဆိုတဲ့တဘောဖြစ်နေတော့လူထုရဲ့တဘောထားအစ်မမရရင်လင်းခေးမှာပြလို့ဖို့စီစဉ်ထားတဲ့ဟာ
အကျိုးဆွေးနွေးပွဲလုပ်ဖို့ပြင်ဆင်လာတယ်။အဲ့ဒီဆွေးနွေးပွဲလက်သမတော်ကနေလရဟန်သားမယ်ဆိုရင်ကျွန်တော်တို့ ND လုပ်နိုင်တော့မှာမဟုတ်ဘူး။ ND မလုပ်နိုင်ရင် linking မပြုတ်လို့မှဟာလည်းဖြစ်တော့မှာမဟုတ်ဘူး။ထို့သူပဲ23ရာစုပင်လုံးညီလာခံတတ်တရားချိန်အတွက်လည်းဆွေးနွေးစရာမရှိတော့ကျွန်တော်တို့တက်ရောက်နိုင်တော့မှာမဟုတ်ဘူး။နိုင်ငံတော်ကပြင်ဆင်ထားတဲ့အစီအစဉ်လည်းပြတ်သွားနိုင်တယ်။တိုင်းပြည်ပဲဆက်မှနစ်နာစေတယ
်။ဟုတ်ကဲ့ဆိုတော့ဒီချင်းတွေကပါဆက်လုပ်ဖို့ရှိတယ်ခင်ဗျာ
။ဘယ်လိုလဲဖတ်တယ်ကောမပတ်တာ။မောင်ဟုံးတုံးနဲ့ကအញ្ញံပဲအញ្ញံပဲဟောက်ထော်လဲ
။ကျွန်တော်တို့ကတော့ပြင်ဆင်ထားတဲ့အစီအစဉ်တိုင်းဆက်လက်လှုပ်ဆောင်သွားမယ်။ကျွန်တော်တို့နိုင်ငံကဒီမိုကရေစီလည်းမဟုတ်သေးသလိုပြည်ထောင်စုလည်းမဟုတ်သေးဘူး။ဖက်ဒရယ်တိုင်းပြည်လည်းမဖြစ်သေးဘူး။အုပ်ချုပ်တဲ့သူကဖြစ်လာခဲ့တဲ့သမိုင်းစဉ်ရဲ့သဘာဝကိုစန့်ကျင်နေတော့ရည်ရှည်သွားနိုင်မှာမဟုတ်ပဲ။ငင်းချင်ကြီးလက်ပြတ်မှာပဲအချင်းချင်းစိုးရိမ်စိတ်မရှိသေးမယ်သမိုင်းစာမျက်နှာတက်ဖွေးသေးတယ
် ACSSSA ကောင်းစာဘုဇူကြီးရွှေစစ်ကိုဆိုင်းမွန်းကနေတွေ့ဆုံမေးမြန်းထားတာပါ
ဆက်ပြီးတော့6ချိန်မြောက်မွန်လူငယ်များနဲ့အခမ်းအနားကိုမွန်ပြည်နယ်ချောင်းဆုံမြို့နယ်ကမာမိုကြီးရွာမှာကျင်းပခဲ့ပါတယ်။ဒီဇင်ဘာလ28ရက်နေ့ကကျင်းပခဲ့တဲ့အခမ်းအနားမှာမွန်နိုင်ငံရေးပါတီနှစ်ပါတီပေါင်းစည်းရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့သလိုမွန်လူငယ်တွေရဲ့သဘောထားဆန္ဒလက်မှတ်ကောက်ယူမှုတွေလည်းပြုလုပ်ခဲ့ပါတယ်။ဒီအကြောင်းကိုရောမြင့်စ်နိုင်ငံနဲ့စုစည်းတင်ဆ
ချင်းပါရေးကော်မတီမင်းညာစိုက်တယ်မန်ကအခုလိုရှင်းပြပါဗျာ။
ဒီပါဒီပေါင်းစည်းဖို့ကိစ္စကိုကျွန်တော်တို့ပုံမှာ PR ပေးတဲ့အနေနဲ့ကျွန်တော်တို့ဒီလက်မှတ်ကိုကျွန်တော်တို့ကောက်တာ။ဒီလူငယ်တွေမှာတက်ရောက်လာတဲ့လူငယ်ချင်းချင်းကြားမှာလက်မှတ်တော်စုစည်းရပါတော့။အဲ့ဒါကိုကျွန်တော်တို့ကဘယ်သွားလဲဆိုတော့ကျွန်တော်တို့လာမဲ့ဒီညီလကန်တန်းမှာတင်ပြဖို့ဆိုလိုတာကျွန်တော်တို့လူငယ်တွေနဲ့လည်းကျွန်တော်တို့စာတမ်းတင်ပြပါမယ်။ဒီကျွန်တော်တို့စာတမ်းထဲမှာအမျိုးသားနိုင်ငံရေးနဲ့ပတ်သက်တဲ့ဒီမိုနိုပါတီပေါင်းစည်းရေးကိစ္စမှာကျွန်တော်တို့လူနေတဲ့အမျိုးသားကိုယ်စားပြုပါတီကိုလူငယ်တွေကပုံမလားနေဆိုတာကကျွန်တော်တို့အဲ့ဒါအဓိကထားပြီးတော့မှထောက်ပြတာပေါ့
မိုလူငယ်တွေအနေနဲ့မွန်တမျိုးသားလုံးကိုကိုယ်စားပြုနိုင်တဲ့မွန်နိုင်ငံရေးပါတီတွေကပေါ်သွင်းလာစေရေးအတွက်ညှိနှိုင်းရေးအဖွဲ့နဲ့တဆိုင်မမပူးပေါင်းဆောင်ရွက်သွားမယ်လို့လည်းမင်းညာစိုက်တဲ့မန်ကဆက်ပြောပါတယ်မွန်လူငယ်များလေးကိုအနေနဲ့ရရမှရရှိနေတဲ့မွန်လူငယ်တွေခင်မင်ရင်းနှီးလာစေရေးနဲ့အလွဲတကူချိတ်ဆက်နိုင်စေရေးအတွက်ရွယ်ကျင်းပလာခဲ့ပါတယ
်ဒီလိုမျိုးမလူငယ်နဲ့ညနေကျင်းပချင်းအဖြစ်ကျမတို့မသိသေးတဲ့တခြားလူငယ်ဖွဲ့တွေပြီးတော့သူတို့လည်းလူမျိုးပေါ့ကျမတို့အချင်းချင်းဒီ network အနေနဲ့ကျမတို့ပို့ခိုင်မာလာတယ်လေအဲ့ဒါကျမတို့ချင်းချင်းလေးရင်ဒီမှုတွေဒီမြန်မြန်နဲ့ကျမတို့ဒီဆောင်နိုင်တယ်အဲ့ဒါရလာကောင်းတစ်ခုပေါ့
လူငယ်ချင်းချင်းကြားယုံကြည်မှုဒီဆောင်နိုင်တယ်လို့မွန်လူငယ်မျိုးသမီးတူကပြောပါတယ်ယခုနှစ်မွန်လူငယ်များနေ့ခန္ဓာကိုမွန်ပြည်နယ်ကရင်ပြည်နယ်တနင်္လာရီတိုင်းပဲခူးတိုင်းနဲ့ရန်ကုန်တိုင်းဒေသတီးတီးကမွန်လူငယ်တွေပြင်ထိုင်းနိုင်ငံကမွန်လူငယ်တွေလည်းတက်ရောက်ကြတယ်လို့ကျင်းပရေးကော်မတီကပြောပါတယ်အခမ်းအနားမှာဘလူးကျွန်းသမိုင်းပြတိုင်မူရေးဆေးဝါးအသိပညာပေးပြခန်းဒေသဖွံ့ဖြိုးရေးလုပ်ငန်းများဆောင်ရွက်နေမှုပြခန်းဒေသထွက်ကုန်ပြခန်းစက်မုံလက်မုံလုပ်ငန်းပြခန်းများခင်းကျင်းပြတာထားတယ်လို့လူငယ်များစကားရီလူပြိုင်ပွဲကြပန်းစကားပြောပြိုင်ပွဲအစီအစဉ်ပြောပြရေးအစီအစဉ်တွေလည်းရှိပါတယ်1964ခုနှစ်ဒီဇင်ဘာလ28ရက်နေ့တွင်မော်လမြိုင်မြို့၌ကျင်းပခဲ့တဲ့မွန်လူငယ်များအစည်းအဝေးစတင်ကျင်းပခဲ့တဲ့နေ့ကိုအစွဲပြုပြီးမွန်လူငယ်များနေ့အဖြစ်သတ်မှတ်ဖို့2022ခုနှစ်ဧပြီလကကျင်းပခဲ့တဲ့တတိယကျင်းမြောက်မွန်လူငယ်များနှိမ့်နှောက်ပလဲပွဲကနေဆုံးဖြတ်ချက်ချခဲ့ပါတယ
်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်စီပင်ဝင်ကြီးဦးမြောင်ကိုရာထူးကနေရက်ဆဲဖို့အတွက်ရခိုင်ပြည်နယ်အရေးပေါ်လွတ်တော်အစည်းအဝေးမှာမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။ရှမ်းပြည်နယ်မိုင်းရှုနဲ့မိုင်းရဲမြို့နယ်ဘက်မှမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA နဲ့မြမတပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားနေခဲ့ပါတယ်
။တရရှိတွေအခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
တရင်တရင်လွှာကိုနားဆင်ကြကြတာပါ VOE ရဲ့တောက်ကြနေမနေ့ကအစီအစဉ်လေးကိုမနေ့9နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ
်မရီဒန်ဆူရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
လူငယ်တဲ့ကိုနှစ်တုန်းကရုရှားရှိနေလည်းဖြစ်အခွန်ငွေစည်းရင်းစစ်လည်းဖြစ်သူစာဂေးမက်နက်စကီဟာရုရှားခြေဆိုင်ဟာမစ်တက်ဖန်အဖွဲ့ကိုစည်းရင်းစစ်တဲ့အချိန်မှာရူဘယ်5.4ဘီလီယံအမေရိကန်ဒေါ်လာ230လျှို့ဝှက်အခွန်လိမ့်လည်မှုကိုဖော်ထုတ်နိုင်ခဲ့ပါတယ်ရုရှားပြည်ထရေးဝန်ကြီးဌာနအရာရှိတွေအဲ့ဒီကိစ္စနဲ့ထဲထဲဝင်ဝင်ပါနေတယ်ဆိုတာကိုလည်းသူကတွေ့ရှိခဲ့ပါတယ်ဒီမှုကိုဖွင့်ချခဲ့တဲ့အတွက်မက်နက်စကီကိုရုရှားအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးစိတ်ပိုင်းရုပ်ပိုင်းဆိုင်ရာဖိနှိပ်ညှဉ်းပန်းမှုတွေကိုကျူးလွန်ခဲ့ကြပါတယ်။2009ခုနှစ်အောက်တိုဘာလ16ရက်နေ့မှာတော့သူ့ကိုတရားရုံးမတင်ခင်ခိတ္တထိန်းသိမ်းထားတဲ့မော်စကိုမြို့အချုပ်ခန်းထဲမှာပဲကွယ်လွန်သွားခဲ့ပါတယ်။နေရာထိုင်ခင်းမသင့်လျော်မှုနဲ့ကျန်းမာရေးဆောင်ရှောက်မှုမကောင်းတဲ့အတွက်သူသေဆုံးခဲ့တာဖြစ်တယ်လို့ရုရှားအရာရှိတွေကပြောခဲ့ပေမဲ့နောက်ပိုင်းမှာအကြောင်းအရာပြောင်းသွားပါတယ်။ဒီမှုကိုအစပိုင်းမှာစုံစမ်းစစ်ဆေးခဲ့ကြပြီးမြဲနောက်ပိုင်းမှာတော့အထောက်အထားမခိုင်လုံတဲ့အတွက်ဆိုပြီးဆွဲချက်တွေအလုံးရုပ်သိမ်းလိုက်ပါတယ်။2012ခုနှစ်မှာဆာဂေးမက်ဂနက်စကီဖော်ထုတ်ခဲ့တဲ့ရာဇဝတ်မှုမှာလျှို့ဝှက်ပူပေါင်းပါဝင်ခဲ့သူတွေကိုတန်ခတ်ပိတ်ဆို့အရေးယူဖို့ဆုံးဖြတ်လိုက်တဲ့ဆာဂေးမက်ဂနက်စကီဥပဒေကိုအမေရိကန်ကွန်ဂရက်လွှတ်တော်ကပြဋ္ဌာန်းအတည်ပြုခဲ့ပါတယ်။ဒါအပြင်ဆာဂေးမက်ဂနက်စကီကိုတည်သည့်အထိဖမ်းဆီးနှိပ်စက်တဲ့ကိစ္စရပ်တွေမှာပါဝင်ပတ်သက်အကျိုးမြတ်ရရှိသူတွေကိုလည်းတန်ခတ်ပိတ်ဆို့အရေးယူဖို့ပြဋ္ဌာန်းပါတယ်။ ဒါရီမကဥပဒေမဲ့တပ်ဖြတ်တာတွေညှဉ်းပန်းနှိပ်စက်တာတွေနဲ့ရုရှားအရာရှိတွေရဲ့တရားမဲ့ပြုကျင့်မှုတွေကိုရှာဖွေဖော်ထုတ်သူတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေအဖြစ်နိုင်ငံတကာကအတိမတ်ပြုထားတဲ့တခြားပြစ်မှုတွေကျူးလွန်ရင်လည်းပဲမက်ဂနက်စကီဥပဒေအရပိတ်ဆို့ဒဏ်ခတ်နိုင်ပါတယ်။2019ခုနှစ်ဒီဇင်ဘာလ20ရက်နေ့မှာOFAC လို့ခေါ်တဲ့ American ဗန္နာရေးဝန်ကြီးဌာနလက်အောက်နိုင်ငံရခြားပိုင်ဆိုင်မှုများထိန်းချုပ်ရေးဌာနကမက်ဂနက်စကီဥပဒေနဲ့လူ5ဦးကိုပိတ်ဆို့အရေးယူလိုက်ပါတယ်။ဒီတန်ခတ်ပိတ်ဆို့ခံရသူတွေထဲမှာချက်ချန်ဒေတာခေါင်းဆောင် Ransom Kadyrov နဲ့ပြည်ထောင်ရေးဝန်ကြီးဌာနကဗိုလ်မှူးကြီး Ayub Gadiev တို့ကိုလည်းတရားဥပဒေမဲ့တပ်ဖြတ်မှုတွေဒါမှမဟုတ်ရုရှားအရာရှိတွေရဲ့တရားဥပဒေမဲ့လှုပ်ရှားဆောင်ရွက်မှုတွေကိုဖော်ထုတ်ဖို့ကြိုးစားသူတွေပေါ့တခြားအလွန်အကျွံလူခွင့်ရေးကျူးဖောက်မှုတွေဒါမှမဟုတ်လူခွင့်ရေးနဲ့လွတ်လပ်ခွင့်တွေကိုရယူဖို့ကြိုးပမ်းအားထုတ်သူကာကွယ်သူနဲ့အဲ့ဒီလိုကိစ္စရက်တွေအတွက်အားထုတ်ကြိုးပမ်းကြောင်းနိုင်ငံတကာကအတိအမှတ်ပြုထားသူတွေအပေါ်မှာကျူးလွန်တဲ့ပြစ်မှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေအဖြစ်ထည့်သွင်းထားပါတယ်။ဒါ့အပြင်ဆာဂေးမက်ဂနက်စကီကဖော်ထုတ်ခဲ့တဲ့မူလလျှို့ဝှက်ပူပေါင်းလိမ့်လည်မှုမှာပါဝင်ခဲ့ကြတဲ့ရှက်ရှယာ၊ယူလီယာမာရိုအိုဗာနဲ့အန်ဒရီပါဗလော့ဖ်တို့လည်းပိတ်ဆို့ခံရသူစီးရင်ထဲမှာပါဝင်ကြပါတယ်။မက်ဂနက်စကီဥပဒေကိုစတင်ပြဋ္ဌာန်းလိုက်ချိန်ကစပြီးအခုလိုပိတ်ဆို့အရေးယူခံရသူစုစုပေါင်း49ယောက်ရှိသွားပါပြီ။တန်ခတ်ပိတ်ဆို့ခံရသူတွေဟာအမေရိကန်ပြည်ဝင်ခွင့်ဗီဇာရယူခွင့်မရှိပါဘူး။နောက်ပြီးအမေရိကန်ရဲ့တရားစီရင်ခွင့်နယ်ပယ်အတွင်းမှာရှိနေတဲ့တန်ခတ်ပိတ်ဆို့ခံရသူတွေရဲ့ပိုင်ဆိုင်မှုတွေနဲ့ပိုင်ဆိုင်မှုတွေမှာယင်းနှိမ့်နှံထားတာတွေကိုလည်းပိတ်ပင်သွားမှာဖြစ်ပြီးအမေရိကန်နိုင်ငံသားတွေဟာအဲ့ဒီလိုတန်ခတ်ပိတ်ဆို့ခံရသူတွေနဲ့စီးပွားရေးဆက်နွယ်ဆောင်ရွက်ခွင့်ကိုလည်းတားမြစ်ပါတယ်။ဗန္ဒာယေးဝန်ကြီးဌာနဟာဆာဂင်မက်ဂနက်စကီရဲ့အမှုနဲ့ပတ်သက်သူတွေပေါ်မှာလည်းတာဝန်ခံမှုရှိဖို့ဆက်လက်ပြီးတနိဋ္ဌာန်ခိုင်မာနဲ့ဆောင်ရွက်သွားမှာဖြစ်ကြောင်း OFAC ရဲ့အမှုဆောင်ဒါရိုက်တာဂျွန်အီးစမစ်ကပြောပါတယ်။ဥပဒေမဲ့တပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုတွေအပါအဝင်တခြားဆက်ဆုပ်စရာကောင်းတဲ့အပြုမှုတွေအတွက်တာဝန်ရှိတဲ့ရုရှားနိုင်ငံတွေကလူခွင့်ရေးချိုးဖောက်သူတွေကိုပြစ်မှတ်ထားပြီးကျွန်တော်တို့အနေနဲ့မက်ဂနက်စကီဥပဒေကိုဆက်ပြီးအသုံးပြုသွားပါမယ်လို့လည်းမစ္စတာဂျွန်အီးစမစ်ကပြောသွားခဲ့ပါတယ်ရှင
်။အမေရိကန်စိုးရိုက်သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်စိုးရိုက်ရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘိုမဟုတ်တဲ့အကြောင်းသုတတာရှင်တို့ထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ။ VOA အမေရိကန်တန်ကနေလက်ရှိထုတ်လွှင့်ပေးနေတဲ့မနေ့၈နာရီကနေမနေ့ထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့၈နာရီနဲ့၉နာရီထိပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တောက်ကြနေမနေ့ခင်းအစီအစဉ်လေးဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာအသင်းသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ယူရန်ကဆန္ဒပြသူတွေကိုအကူအညီပေးမယ်လို့အမေရိကန်ပြည်ထောင်စုကကြေပေးတဲ့လို့လူ၂၁ယောက်သေဆုံးပြီးတထောင်ကျော်ဖမ်းခံခဲ့ရတဲ့နေနှင်းဖြိုခွဲမှုအတွက်ယူရန်တာဝန်ရှိသူတွေကိုပြစ်တင်ဝေဖန်လိုက်ပါတယ်။အရေးယူလို့ဆောင်နိုင်တဲ့တဲ့ရင်အချက်လက်တွေကိုအမေရိကန်အနေနဲ့ရှာဖွေသွားမှာဖြစ်ပြီးပြီးခဲ့တဲ့တဲ့ရင်ဘက်ကစတင်တဲ့ဆန္ဒပြပွဲကိုနှိမ်နှင်းဖြိုခွဲမှုမှာတာဝန်ရှိသူတွေပေါ်ဒဏ်ခတ်ရယူမှုအသစ်တွေချမှတ်ဖို့လုပ်သွားမယ်လို့သမ္မတအင်ဂျီရောတာဝန်ရှိသူတို့ကကြေညာပေးနေမှာပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတတက်တန်ပထမနေ့ထက်မှကတောင်းကနင်းတွေဖြစ်နေတာကိုရေးသားထားတဲ့စာအုပ်ကိုလာမယ့်တဲ့ရင်ဘက်ထဲမှာထုတ်ဝေတော့မှာဖြစ်ပြီးဒီစာအုပ်နဲ့ပတ်သက်လို့တဲ့ရင်တို့ရဲ့မေးမြန်းချက်တွေကိုသမ္မတအင်ဂျီရောပြောခွင့်ရဟာကြေညာပေးနေမှာလဲဒုတိယမြောက်နေ့ဖြစ်ဆက်ပြီးတော့ရှင်းနေရဆဲပါ Fire and Fury စာအုပ်ဟာတန်ဖိုးမရှိသလိုအလုပ်ဖြုတ်ခံရသူတယောက်ကငွေဖန်တီးခြင်းလို့ရေးသားထုတ်ဝေတဲ့သဘောမျိုးဖြစ်ကြောင်းအင်ဂျီရောပြောခွင့်ရ Sarah Huckabee Sanders ကပုံဖော်ပြောဆိုခဲ့ပြီးအလိမ်ညာတွေနဲ့ပြည့်နေတဲ့စာအုပ်အတွက်အမေရိကန်ပြည်သူအများစုကဂရုမစိုက်ဖို့များတယ်လို့ဆိုပါတယ်။အမေရိကန်တောင်ကိုရီးယားနဲ့နိုင်ငံပူးတဲ့စီးရီးလေ့ကျင့်မဲ့အစီအစဉ်ကိုတောင်ကိုရီးယားနိုင်ငံဖျုံချန်းဒေသမှာကျင်းပမဲ့ဆောင်းဟာဒီအိုလံပစ်အားကစားပွဲတော်ပြည်ထောင်စုဆိုင်ငံ့ထားဖို့ဆုံးဖြတ်လိုက်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။ဒီမနက်ကအပါအဝင်ကဘာပေါ်ကနိုင်ငံ၁၀ခုကိုဗာဒိုင်လွတ်လပ်ခွင့်ဆိုင်ရာအထူးစိုးရင်ရတဲ့နိုင်ငံတွေဖြစ်အမေရိကန်နိုင်ငံကြီးဌာနကကြာတာပြီးနေမှာတတ်မှတ်လိုက်ပါတယ်။တရုတ်၊အီရီထရီးယား၊အီရန်၊မြောက်ကိုရီးယား၊ဆူဒန်၊ဆော်ဒီအာရေဗျား၊တာဂျီကစ္စတန်၊တာခ်မင်နစ္စတန်၊ဥဇ်ဘက်ကစ္စတန်နိုင်ငံတွေနဲ့အတူမြန်မာနိုင်ငံကိုလည်းအဲလိုတတ်မှတ်လိုက်တာဖြစ်ပါတယ်ခင်ဗျာ
။ထိတဲ့ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုတော်တော်သိဉာဏ်သွားခဲ့တာဖြစ်ပါတယ်။အခုနဲ့တည်းအစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးတော့အသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အဲလီဆန်ဖြစ်ပါတယ်။ညနေဘက်6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16.25နဲ့25တို့ကနေတင်ဆက်ပေးမှာပါ။ဒေါ်တာချင်းညနေတူကမြန်မာနိုင်ငံသူနိုင်ငံသားများအားလုံး ဆွေးနှလုံးရှင်းလန်းချမှတ်ကြပါစေ။ VOU နားဆင်ခဲ့တဲ့အတွက်အထူးကျေးဇူးတင်ရှိပါရစေခင်ဗျာ။ကျွန်တော်ဆက်မိုးပြီပါ
This program has come to you from the Voice of America, Washington.